Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာဇန်နဝါရီလ19ရက်ဗုဒ္ဓဟူးနေ့နောက်ပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့လိုင်းနိုမီတာ1925နဲ့30နှစ်တို့အပြင်လိုင်းနိုမီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်နားဆင်နိုင်ကြပါတယ်ခင်ဗျာဒီကနေ့ညမှာအစီအစဉ်မှုအဖြစ်နဲ့ကျွန်တော်ဇော်ဝလိုင်းကဆောင်ရွက်ပေးတော့မှာပါခင်ဗျာ
ဒီရင်ကင်းကြပါစီခင်ဗျာ ICJ မှာရင်ဆိုင်ရတဲ့လူမျိုးတွန်းတက်ဖြတ်မှုစဲကျဲအတွက်ဖေဖော်လ21ရက်နေ့ကနေ28ရက်နေ့ထိမြန်မာနဲ့ဂမ်ဘီယာတို့ရှောက်လဲကြမယ်တဲ့နဲ့အတူအာနာသိမီနောက်ပိုင်းမြန်မာနိုင်ငံကညီညာရေးလှုပ်ရှားသူမျိုးသမီးတွေရင်ဆိုင်ရတာတွေကိုလူခွင့်ရေးမဟာမင်းကြီးကတင်ပြခဲ့တာယူကရိန်းနဲ့ဆက်တင်းမာမှုအရေးတန်တမန်နည်းလမ်းဖြေရှာဖို့အမေရိကန်နိုင်ငံသားဝန်ကြီးစ조사နေတာစတဲ့တဲ့တွေအပါအဝင်မြန်မာဒေသလူနဲ့နိုင်ငံတကာတဲ့တွေကိုကိုစော်ဝင်းလိုင်နဲ့ကျွန်တော်ကြော်သိမ်းပြောပြပါမယ်
ဟုတ်ကဲ့ပါခင်ဗျာဒီကနေ့တော်ရရှင်တို့နားဆင်ကြရမယ့်အထက်မှာတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေနဲ့အတူ
ဘလူးဖက်ကနေဆိုလက်နက်ကြီးအစမ်းတန်းတိုင်းနဲ့ပြစ်လာလို့ကျွန်တော်တို့ကလည်းကြံစုတို့ချင်းမှာဒီတော့ပီပီလူးလူးနေအိမ်တလုံးကိုလက်နက်ကြီးချလို့ပြစ်စီဆုံးရှုံးမှုတစ်ခုတော့ရှိတယ်ဗျ
ကြရတဲ့နယ်အတွင်းဒီကနေ့တိုက်ပွဲဖြစ်ပွားခဲ့တဲ့အခြေအနေအပြည့်အစုံကိုဥစွာနှာစင်ကြရမှာပါ။အဲဒီနောက်မှာတော့ချင်းပြည်နယ်အတွင်းကတိုက်ပွဲနောက်ဆုံးအခြေအနေ2020ရွေးကောက်ပွဲမှာကော်မရှင်အဖွဲ့ဝင်ဖြစ်တာဝန်ယူခဲ့သူတွေကိုစစ်ကောင်စီကအရေးယူတာနဲ့မြန်မာနိုင်ငံအတွင်းအိုမီကရွန်ကူးစက်မှုအခြေအနေစတဲ့သတင်းပေးပို့ချက်တွေကိုနှာစင်ကြရဖို့ရှိပါတယ်။နောက်ပိုင်းပတ်စဉ်အစီအစဉ်တွေမှာတော့လူထုနဲ့ကျန်းမာရေးမြမရေးသုံးသပ်ချက်နဲ့အားကစားကဏ္ဍတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဒါတွေကိုမတင်ဆက်ခင်အခုအရင်ဆုံးတော့ဗုဒ္ဓဟူးနေ့ညအတွက်နောက်ဆုံးရထားတဲ့သတင်းတွေကိုကုကြော်ကြော်သိမ်းတဲ့အတူကျွန်တော်ဇော်ဝင်းလိုင်းကတင်ပြပေးသွားပါမယ်ခင်ဗျာ
။နိုင်ငံတရားရုံး ICJ မှာလူမျိုးတွန်းတက်ဖြတ်မှုဆိုင်ရာစွပ်စွဲချက်တွေအတွက်မြန်မာနိုင်ငံဘက်ကခြေပါခဲ့တာတွေအပေါ်ကြားနာပွဲတစ်ရပ်ကိုဖေဖော်ဝါရီလ21ရက်နေ့ကနေ28ရက်နေ့ထိလှုပ်သွားမယ်လို့နယ်သာရနိုင်ငံ The Hague မြို့အခြေဆိုင် ICJ တရားရုံးကဒီကနေ့ရက်စွဲနဲ့ထုတ်ပြန်ချက်တရမှာဖော်ပြထားပါတယ်။2019ခုနှစ်ရခိုင်ပြည်နယ်ရှင်းလင်းရေးစစ်ဆင်မှုတွင်ရိုဟင်ဂျာမွတ်စလင်တွေကိုစစ်တပ်ကလူမျိုးတွန်းတပ်ဖြတ်မှုကျူးလွန်ခဲ့ရဲဆိုပြီးဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကို ICJ မှာတရားစွဲထားတာပါ။အဲဒီစွပ်စွဲချက်တွေပထမအဆုံးကြားနာပွဲကို2019ခုနှစ်ကလုပ်ခဲ့ပြီးအဲဒီချိန်ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကဦးဆောင်ခြေပါခဲ့တာပါ။ဖေဖော်ဝါရီ20ရက်နေ့မှာစမယ့်ဌာနဝယ်ကိုလူကိုယ်ရံတက်ရောက်တာနဲ့အွန်လိုင်းကတက်ရောက်တာနှမျိုးရောပြီးလုပ်သွားမယ်လို့ ICJ ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အများပြည်သူနားထောင်နိုင်တဲ့ဌာနဝယ်ဖြစ်ပြီး ICJ ရဲ့အင်တာနက်စာမျက်နှာနဲ့ကုလသမဂ္ဂရဲ့အွန်လိုင်းရုပ်သံလွှင့်စာမျက်နှာ UN Web TV တို့မှာတိုက်ရိုက်နားဆင်ကြည့်ရှုနိုင်မှာဖြစ်ပါတယ်။ဖေဖော်ဝါရီ20ရက်နေ့နယ်သာလန်ဒေသဆန်တော်ချိန်နေ့လယ်တနာရီခွဲကနေ၄နာရီခွဲထိမြန်မာဘက်ကပထမအကြော့တင်ပြမှာဖြစ်ပြီး23ရက်နေ့နေ့လယ်တနာရီခွဲကနေ၄နာရီခွဲထိဂမ်ဘီယာဘက်ကပထမအကြော့တင်ပြပါမယ်။25ရက်နေ့နေ့လယ်3နာရီကနေ4နာရီခွဲထိမြန်မာဘက်ကဒုတိယအကြော့တင်ပြမှာဖြစ်ပြီး28ရက်နေ့နေ့လယ်3နာရီကနေ4နာရီခွဲထိဂမ်ဘီယာဘက်ကဒုတိယအကြော့တင်ပြမှာဖြစ်ပါတယ
်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်လူမှုအထောက်အကူပြုကဏ္ဍအသီးသီးမှာလုပ်ခဲ့တဲ့အမျိုးသမီးတွေရိုက်နှက်ခံရဖမ်းဆီးခံခဲ့ကြရတယ်လို့လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမစ်ရှယ်ဘက်ရှလက်ကပြောပါတယ်။ကမ္ဘာတဝန်းဒေသအသီးသီးမှာညဉ့်ညံ့ရေးတိစောက်သူအမျိုးသမီးတွေရင်ဆိုင်ခဲ့ရတဲ့အခြေအနေအရရနဲ့ပတ်သက်ပြီးအင်္ဂါနေ့ကကုလသမဂ္ဂလုံခြုံရေးကောင်စီမှတင်ပြခြင်းအတွင်းမြန်မာနိုင်ငံကအမျိုးသမီးတွေရင်ဆိုင်နေရတာတွေကိုလည်းမဟာမင်းကြီးဘက်ရှလက်ကထည့်သွင်းပြောဆိုခဲ့တာပါ။မြန်မာနိုင်ငံကလူခွင့်ရေးကာကွယ်လှုပ်ရှားသူအမျိုးသမီးတွေဟာစစ်ဖက်အုပ်ချုပ်မှုကိုအန်တုတွန်းလှန်လာမှာရှေ့တန်းကနေပါဝင်နေကြတာအပါအဝင်ညဉ့်ညံ့ရေးအတွက်အင်အားစုတစ်ခုအဖြစ်ရှိလာခဲ့တာတက်တန်းရှိကြခဲ့ပြီလို့လည်းမဟာမင်းကြီးဘက်ရှလက်ကပြောပါတယ်။ဒါပေမဲ့လည်း2020ပြည့်နှစ်ဖေဖော်ဝါရီလ1ရက်နေ့မှာစစ်တပ်ကအာဏာသိမ်းလိုက်ချိန်ကတည်းကအမျိုးသမီးအရပ်ဖက်အဖွဲ့အစည်းတွေပိတ်သိမ်းခံခဲ့ရတယ်လို့မဟာမင်းကြီးဖက်ရှလက်ကလူညိုရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကိုပြောခဲ့ပါတယ်။ကျမရေးဆောင်ရှားမှုနဲ့သတင်းမီဒီယာကဏ္ဍတွေမှာလုတ်ကိုင်းတဲ့အမျိုးသမီးတွေသာမကဆန္ဒပြသူတွေအကြမ်းဖက်အာဏာဖီဆန်တဲ့စီဒီအမ်လှုပ်ရှားမှုမှာပါဝင်သူတွေဆိုရှယ်မီဒီယာတက်ကြွလှုပ်ရှားသူတွေနဲ့လိုအပ်သူတွေကိုနေစရာနဲ့စားစရာကူညီထောက်ပံ့သူတွေဟာရိုက်နှက်ခံရဥပဒေမဲ့ခန်းစီခံကြရတယ်လို့မဟာမင်းကြီးဖက်ရှလက်ကလူညိုရေးကောင်စီမှာတင်ပြခဲ့ပါတယ်ခင်ဗျာ။
ရုရှားယူကရိန်းနဲ့ဇရစောက်ဒင်မာမှုဆွချရေးမှာတန်တမန်နီလန်းကိုအသုံးချဖို့အတွက်ရှင်းလင်းနဲ့ဦးစားပေးရွေးချယ်ချက်တခုရှိနေတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကန်ကပြောပါတယ်။ဒါပေမဲ့လည်းရုရှားအနေနဲ့ယူကရိန်းကိုထပ်ပြီးကျူးကျော်ရင်တိတ်ကိုဆိုးရွားတဲ့အကျိုးဆက်တွေနဲ့ရင်ဆိုင်ရမယ်လို့ဝန်ကြီးဘလင်ကန်ကဆိုပါတယ်။ဒီကနေ့ဆိုရင်ယူကရိန်းနဲ့ဇက်တွေနားမှာရုရှားစစ်သားတသိန်းပတ်ဝန်းကျင်ရှိနေပြီးယူကရိန်းကိုချိမ့်ချောက်လိုက်တယ်ဆိုတဲ့ခန်းစားရချက်ကအရင်ကနဲ့မတူပါဘူးလို့ KF မြို့တော်မှာယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လင်စကီနဲ့တွေ့ဆုံချိန်တွင်ဝန်ကြီးဘလင်ကန်ကပြောခဲ့ပါတယ်။ ยูเครนในงานยาช่วยชาอาณาเนี่ยในมีปัญหาหมู่กูอเมริกันก็ท้าวกันจ้าวันนี้เป็นงานก็ทับเยอะกันเลยทุกคนยังน่ากันเนี่ยทุกท่านที่ยังน่ากันด้วยยูเครนในงานนั่งเรียกคนสูบยามาที่ดีเบื้องกามาสูบยามาไม่เข้าบ้าบุลเลยเบื้องกันไปยูเครนก็เสียกุญย์ตัวมีเปียดด้วยจีจูดินจ้าวแต่มันเซเลนสกี้ก็วันนี้เป็นงานกูเบื้องกันไปยูเครนด้วยก้าวเอี้ยสัญญากุญย์น่าจะดอลลาร์ตันเนี่ยกูแต่มันไปเรื่องสุยากาปิกิลามาที่เบื้องกันเลย ยูเครนทำอะไรไม่ถูกเองเคฟมิวอเมริกันตายงาวันนั้นด้วยเนี่ยด้วยส่งจีนงาเลยวันนี้เป็นงานก็รัสเซียยูเครนเนี่ยจะชอบเต็มมามุ่งช่วยชายจูบันจะดีฮะแต่ทำไมยีเนี่ยยินยันยังเล่นเจ้ามาเสียชีวิตในเมลูใครมาโยนเลยเจ้าทำไมเลยอะไรด้วยที่เกิดเรื่องส่งเสียมาก็รัสเซียทำอะไรฟลาดิเมียร์ปูตินไม่ใช่เดลูเปลี่ยนไปเลย
อเมริกันตำราจูบไบดันตำราตาวันยุคเราไม่เนี่ยเพียงแต่เนี่ยพิมพ์ออกมาเดือนนี้ใช่ไหมเบ้ทีนี้อินทิวรามาเดือนนี้ใช่เลยว่าจะมาบ้างไหมตำราสูบอยู่ท่าเดียดีกว่าอุบลีจันนักขุลดออกมาเชื่อมต่อในเมียดันนี่ดูปีนี้ปีป้ามาโควิด-19ยอกาคุ้มเสมอเลยกูเจ้าเนี่ยยังใส่เนี่ยบ้างเลยไม่เป็นกูอุบลีเป็นสิ่งยี่เนี่ยเบลเบกเบราลูกคอร์เรปูโมกามอองเปียนเลดิสาวีอุบลีนักขุกาเลยลดออกมาตั้งเดือนนี้ตั้งเดือนนี้บ้างเลยที่ลูกชิ င်ကလေးကတမရအပေါ်လူတို့ရဲ့ထောက်ခံမှုလဲဒီဇိုင်းမမကြဆင်းနေပါတယ်လူတို့စစ်တမ်းတွေမှာတမရဘိုက်ဒန်အပေါ်ထောက်ခံမှုဟာဖြမ်းမြ40ရာခိုင်နှုန်းတာတာမှာပဲတက်နေပါတယ်ပြီးခဲ့တဲ့သတင်းပတ်ကွင်နီပီယက်တက်ကတိုနောက်ဆုံးလူတို့စစ်တမ်းမှာတော့သူ့အပေါ်လူတို့ထောက်ခံမှုဟာ33ရာခိုင်နှုန်းပဲရှိတော့တယ်ဆိုပြီးဖော်ပြပါတယ်ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးတွေထိုးကြဖို့အရက်ဖက်ကအပြင်းထန်ဆော်ဩနေပေမဲ့ဗိုင်းရပ်စ်ပိုကူးစက်မှုအပေါ်အစိုးရရဲ့ကင်တော်ပုံကလည်းဝေဖန်စရာဖြစ်ခဲ့ပါတယ်ဒယ်လ်တာနဲ့အိုမီခရွန်လိုမျိုးဗီဇာကွဲကိုရိုနာဗိုင်းရပ်စ်ပိုးသစ်တွေဝင်လာမှာကိုအစိုးရကကြိုတင်တွက်ဆပြင်ဆင်လာမျိုးမရှိတာနဲ့အိမ်မှာချက်ချင်းအများဆုံးစမ်းသပ်နိုင်တဲ့ Rapid Test လို့စမ်းသပ်ကိရိယာတွေအမေရိကန်ပြည်သူတွေစီဖြန့်ဝေတာအပါအဝင်ပိုးစစ်နိုင်စွာတိုးမလို့နိုင်တာတွေကဝေဖန်စရာတွေဖြစ်ခဲ့တာပါဒါပေမဲ့တအိမ်ကိုပိုးစစ်ဘူးလေးဘူးစီအစိုးရကပို့ပေးဖို့စီစဉ်နေပြီးအစိုးရကိုတောင်းဆိုနိုင်တဲ့ပုံစံတွေကိုအွန်လိုင်းမှာဖြစ်နေနိုင်ပြီဖြစ်ပါတယ်ခင်ဗျာ
ဒီဝေးအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းတိုမီတာ19ကီလိုဟတ်15653ညပိုင်းတိုမီတာ25ကီလိုဟတ်11603ညပိုင်းတိုမီတာ32ကီလိုဟတ်9335တို့ဖြင့်စနေတင်းငွေမှာပိုင်းလက်မီတာ190ကီလိုဟတ်1595ကထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝီကနေဗိုလ်ဒုညဘက်တင်းတွေကိုဆက်ပြီးပြောပြနေပါတယ်ကမ္ဘောဒီးယားနိုင်ငံမှာကိုဗစ်ကပ်ဘီကြောင့်နှစ်နှစ်ကြာနားထားခဲ့ရတဲ့အဖြတ်သိမ်းခံအတိုက်ခံပါတီခေါင်းဆောင်ကမ်ဆူခါဘောဆွဲဆိုထားတဲ့နိုင်ငံတော်သစ္စာဖော်ပြမှုဆိုင်ရာဆွဲချက်နဲ့အမှုကိုဒီကနေ့ဗိုလ်ဒုနေ့မှာပြန်လည်စစ်ဆေးပါတယ်ဒီအမှုဟာနိုင်ငံရေးပြောကပါတယ်ဆိုပြီးအမေရိကန်ကဝေဖန်ဆုတ်ချထားတာပါရယုံကမတော်ခင်မှာကမ်ဆူခါက
I hope that it will drop my case today for Cambodia
မြို့သားညီညီကိုကမ္ဘောဒီးယားနိုင်ငံအနေနဲ့ဆက်သွားနိုင်ဖို့အတွက်ကျွန်တော်အမှုကိုယူသိမ်းလိမ့်မယ်လို့မျှော်လင့်ပါတယ်ဆိုပြီးပြောသွားပါတယ်ဆူခါကို2019ခုနှစ်မှာဖမ်းဆီးခဲ့တာပါသူဦးဆောင်တဲ့အတိုက်အခံကမ္ဘောဒီးယားမြို့သားကင်နီရေးပါတီ CNRP ကို2018ခုနှစ်ရွေးကောက်ပွဲမတိုင်ခင်မှာဟွန်ဆန်အစိုးရကပိတ်ပင်ခဲ့ပါတယ်အဲ့ဒီရွေးကောက်ပွဲမှာလက်ရှိဝန်ကြီးချုပ်ဟွန်ဆန်ရဲ့ကမ္ဘောဒီးယားပြည်သူ့ပါတီ CPP ကအနိုင်ရခဲ့ပါတယ်။နေအိမ်ကျေကျုပ်ချရာရကနေစိုးခါကူ2019ခုနှစ်မှာလှုပ်ပေးခဲ့ပြီးမဲ့နိုင်ငံရေးလှုပ်ရှားမှုတွေမလုပ်ရဘူးလို့ပိတ်ပင်ထားဆဲပါပဲ။ဟွန်ဆန်ကိုဖယ်ရှားဖို့အတွက်အမေရိကန်နဲ့လျှို့ဝှက်ကြံစီခဲ့တယ်လို့ကမ္ဘောဒီးယားဆွေးနွေးကစိုးခါကိုဆွဆဲထားတာပါ။အမေရိကန်ကအဲ့ဒီဆွဆဲချက်ကိုညှင်းဆိုထားပြီးဒီအမှုဟာလှုပ်ကြံပြီးတော့ဆင်ထားတဲ့အမှုပဲဖြစ်တယ်လို့ပြောပါတယ်။စိုးခါရဲ့ပါတီဝင်အများပြဖမ်းဆီးခံခဲ့ရပြီးတချို့ကဒိုင်းပြည်တွင်းကထွက်ပြေးခဲ့ကြရပါတယ်။ဟွန်ဆန်ရဲ့ပါတီအပေါ်စိန်ခေါ်တာတွေကိုနှင်းနှင်းနာပဲဖြစ်ပါတယ်လို့တက်ကြွလူရှားသူတွေကပြောကြပါဗျ။အ
ိန္ဒိယမှာကိုဗစ်ကူးစက်မှုအသစ်တွေ၈လဇက်တိုက်တိုးမြင့်လာပြီးတဲ့နောက်အိုမီခရွန်ဗီဇာကွဲကူးစက်မှုလိုင်းကပြင်းထန်နိုင်တယ်ဆိုတာကိုအစိုးရသိပ္ပံပညာရှင်တူကသတိပေးခဲ့ပါဗျ။အိန္ဒိယမှာပြီးခဲ့တဲ့24နှစ်အတွင်းပိုးကူးစက်သူ28000ကျော်ပြီးဒါဟာ၈လအတွင်းကူးစက်တဲ့နှုန်းအမြင့်ဆုံးကိုရောက်လာတာပါ။အိန္ဒိယအခုထိအိန္ဒိယမှာကူးစက်သူဥယျာဉ်38တန်းကျော်ရှိပါတယ်ဖိလစ်ပိုင်မှာတော့ကူးစက်မြန်ကိုဗစ်မျိုးဗီဇာကွဲအိုမီခရွန်ပြည်တွင်းကူးစက်မှုနဲ့ပထမဆုံးသေဆုံးသူတဦးရှိပါတယ်သေဆုံးသူဟာအသက်အရွယ်ကြီးသူယောဂအခန်းရှိသူဖြစ်ပြီးကာကွယ်ဆေးထိုးမထားဘူးလို့ကျန်းမာရေးဌာနကပြောပါတယ်တရုတ်နိုင်ငံမှာဒီသတင်းပတ်နှစ်ပတ်အတွင်းယောဂပိုးကူးစက်မှုထိန်းချုပ်နိုင်ရေးအသွားအလာကန့်သတ်မှုတွေတားမြစ်ချက်စည်းကမ်းတွေယောဂဆစ်ဆဲမှုတွေဇက်တိုက်လုပ်ပြီးတဲ့နောက် ကူးဆက်တဲ့နှုန်းပြန်ကျလာတယ်လို့ပြည်တွင်းသတင်းတွေကဖော်ပြပါတယ်။မြို့တော်ဘေဂျင်းနဲ့ဟီဘေးပြည်နယ်တွေမှာဖေဖော်ဝါရီလ၄ရက်နေ့ဆောင်းရာသီအိုလံပစ်ပွဲတော်ကျင်းပဖို့ရှိသလိုတရုတ်နှစ်တစ်ကူအာလာရဲ့ခရီးသွားလာကြတဲ့သူတွေအကြားရောဂါကူးစက်မှုကိုအတန်နိုင်ဆုံးထိ ंछ ုံနိုင်ဖို့ကြိုးစားနေတာဖြစ်ပါတယ်။ Omicron ကူးစက်မှုတွေစံချိန်ပြင်းမြင့်တက်နေတဲ့ဂျပန်နိုင်ငံမှာလည်းတိုကျိုနဲ့တခြားဒေသတွေမှာကန့်သတ်ထိ ंछ ုံချက်တွေကိုထပ်တိုးဖို့စီစဉ်နေပါတယ်။လာမယ့်တောက်ကြနေ့ကနေဖေဖော်ဝါရီလ13ရက်နေ့အထိလှုပ်ဆောင်ဖို့စီစဉ်ထားတဲ့ရောဂါထိ ंछ ုံရေးစီမင်းတွေကိုကြွန့်ကျင်သူတွေလက်မှတ်ထိုးပြီးဝန်ကြီးချုပ်ကအတည်ပြုပေးမယ်လို့မျှော်လင့်ရပါတယ်ခင်ဗျာ။
အမေရိကန်နိုင်ငံကလူတွေအနေနဲ့ COVID-19 ရောဂါရှိမရှိအိမ်မှာနေရင်စစ်ဆေးလို့ရတဲ့ပစ္စည်းတွေကိုအမေရိကန်အစိုးရစီကနေအခမဲ့မှာယူနိုင်ကြပြီဖြစ်ပါတယ်။ covidtest.gov ဆိုတဲ့ website မှာကိုယ့်ရဲ့နာမည်နဲ့အိမ်လေးစာကိုဖြည့်ပေးလိုက်ရုံနဲ့မိသားစုစုအတွက် COVID စံသက်ပစ္စည်း၄ခုပါအထုတ်ထုတ်ကိုအစိုးရစာပို့လုပ်ငန်းကနေတဆင့်ပို့ပေးမှာဖြစ်ပါတယ်။ website ကိုဝင်လိုက်ပြီးအချက်လက်တွေဖြည့်ဆွဲလိုက်တာနဲ့အချိန်၁၀မိနစ်ကျော်ကျော်တွင်မှာပဲမှာယူလို့ပြီးပါတယ်။မိသားစုစုကိုတထုပ်ပဲမှာယူလို့ရတဲ့ကန့်သတ်ချက်ကြောင့်လူနေတိုက်ခန်းထဲမှာနေထိုင်သူတချို့တော့မှားယူတာမှာခက်ခဲတွေ့ခဲ့ကြပါတယ်။ဒါဟာ website ပိုင်းချို့ရင်းအားနေတဲ့ကြောင့်ဖြစ်ပြီးစာရိုက်လုပ်ငန်းကကြိုးစားပြင်ဆင်နေပါတယ်လို့အင်ဂျီတော်ပြောခွင့်ရဂျန်ဆက်ကီကအင်ဂါနေ့အင်ဂျီတော်သတင်းစာရှင်းလင်းပွဲတွင်ပြောခဲ့ပါတယ်။ online ကနေမှာယူပြီးတဲ့နောက်တစ်ပတ်ကနေ7ရက်အတွင်းစစ်ဆေးတဲ့ပစ္စည်းတွေကိုပို့ပေးမှာဖြစ်တယ်လို့အစိုးရတာဝန်ရှိသူတို့ကပြီးခဲ့တဲ့သတင်းပတ်မှာသတင်းနောက်တွေကိုပြောခဲ့ပါတယ်။အများပြည်သူကိုဖြန့်ဝေပေးဖို့အတွက်အိမ်မှာနေရင်ကိုဗစ်စစ်ဆေးတဲ့ပစ္စည်းရေအတွက်နောက်ထပ်တန်း900ဝယ်ယူမယ်လို့သမ္မတဂျိုးဘိုင်ဒန်ကပြီးခဲ့တဲ့သတင်းပတ်မှာကြေညာခဲ့ပါတယ်။ဒီရေအတွက်ဟာပြီးခဲ့တဲ့လကမှာယူခဲ့တဲ့တန်း900အပြင်နောက်ထပ်ဝယ်ယူမယ့်အရေအတွက်ဖြစ်ပါတယ်။အမေရိကန်မှာကိုဗစ်ရောဂါကူးစက်သူ68တန်းကျော်ရှိပြီဖြစ်ပြီးတေဆုံးသူက7သိန်းခွဲကျော်ရှိပြီဖြစ်ပါတယ
်။မြန်မာဘောလုံးအသင်း2သင်းဟာအာရှဘောလုံးပြိုင်ပွဲတွေကနေဒုတိယနှစ်အဖြစ်နှုတ်ထွက်သွားကြပါတယ်။ဖေဖော်ဝါရီလ၁ရက်နေ့အာနာသိန်းအပြီးမြန်မာနိုင်ငံဟာကဏ္ဍပေါင်းစုံမှာကတောင်းကနင်းဖြစ်သွားခဲ့ပြီးဘောလုံးကလပ်အသင်းတွေမှာလည်းအခက်အခဲတွေကြုံလာရတာဖြစ်ပါတယ်။ Shine United FC အသင်းက AFC Champions League ကနေနှုတ်ထွက်သွားတာဖြစ်ပြီး Hanthawaddy United အသင်းက AFC Flag ပြိုင်မှုကနေနှုတ်ထွက်သွားတာဖြစ်တယ်လို့ Asia Bowling Confederation AFC ကဗုဒ္ဓဟူးနေ့မှာပြောပါတယ်။ဘာကြောင့်နှုတ်ထွက်ရလဲဆိုတာကိုမပြောသလိုဘယ်အသင်းကအစားဝင်ပြိုင်မှာမလဲဆိုတာကိုလည်းမပြောပါဘူးမိနစ်တုံးကလည်းဒီအသင်းနှစ်သင်းစလုံးဟာအခုလိုပဲနှုတ်ထွက်သွားခဲ့ကြပါတယ်အာရှချန်ပီယံလိဂ်ဟာအာရှမှာထိပ်တန်းပြိုင်ပွဲတစ်ခုဖြစ်ပြီး AFC Plus ကတော့ဒုတိယအဆင့်မှာရှိပါတယ်ခင်ဗျာနောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကျွန်တော်ဇော်ဝင်လိုက်လို့တင်ပြပေးခဲ့ကြတာပါခင်ဗျာ။ View American တန်ကနေဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုတော့သတင်းပြပုတ်ချက်တွေကိုတင်ပြပေးဖို့အလဲရောက်လာပြီမို့ပထမဦးဆုံးတော့ကယားပြည်နယ်အတွင်းကတိုက်ပွဲသတင်းနဲ့စကြရအောင်ပါ။ကယားပြည်နယ်လွန်ကော်မြို့တော်ဥခုရက်ွက်မှာဒီကနေ့မနေ့အစောပိုင်းကတိုက်ပွဲထပ်မံဖြစ်ပွားခဲ့ပါတယ်။ကယားပြည်နယ်အတွင်းတိုက်ပွဲတွေမှာစစ်ကောင်စီကလေရင်နဲ့ပါဘုံကျဲတိုက်ခတ်နေတာကြောင့်စစ်ပြေဒုက္ခသည်တွေဟာစစ်ဆောင်စခန်းတွေမှာမနေရဲပဲတောတောင်တွေကလန်ကူတွေမှာခိုးအောင်နေကြရပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကလည်းဖရူဆိုမြို့နယ်အတွင်းယာယီစစ်ဆောင်စခန်းတစ်ခုမှာစစ်ကောင်စီကဘုံကျဲလို့လူသေဆုံးထိခိုက်မှုရှိခဲ့ပါတယ်။ဒီအကြောင်းရန်ကုန်ကပြောပြတဲ့သတင်းကိုတော့အလိမ်မာကပြောပြပေးမှာပါခင်ဗျာ။
KNY Democratic တူ KDF GZ 21 Lycor JPDF မြို့ပြပျောက်ကြားပူးပေါင်းအဖွဲ့တွေဝင်ရောက်တိုက်ခိုက်ခဲ့ပြီးတိုက်ပွဲပြင်းထန်ခဲ့တယ်လို့ KNY Democratic တူ KDF ပြန်ကြားရေးတာဝန်ခံကိုလင်းလင်းက VOA ကိုပြောပါတယ်
။ဒုက္ခမှာကတိုက်ပွဲအဲ့တော့လေပြင်းထန်ခဲ့တဲ့ကျွန်တော်မျိုးပြကြောက်ကြဆိုမှလည်းတိုက်ပွဲကြာရှင်ရတယ်တနင်္လာနေ့ကြာပြီးတော့သူတို့ဘက်ကနေဆိုလက်နက်ကြီးအစမ်းတန်းပါနေဖြစ်လာလို့ကျွန်တော်တို့ကလည်းကြာဆုံးလို့ချိန်မှာဒီတော့ PDB ကလည်းအိမ်တလုံးကိုလက်နက်ကြီးကြာလို့ပြည်စီဆုံးဆုံးမှုတစ်ခုတော့ရှိတယ်ဗျသူတို့တော့ပြစ်ခတ်မှုရောမရှိဘူးဗျတခြားနေရာတွေမှာကျွန်တော်တို့ကဒီဖက်မှာဂျော်ဒန်ရှိမှာဖြစ်တယ်တန်ကန်မှာဖြစ်တယ်မိုင်းနင်းတစ်လျှောက်မှာတော့ဒီလက်နက်ကြီးလက်နက်ငယ်တန်းနေရာတော့ဆက်ပိုက်ဆိုလို့နေ့တိုင်းဆိုလို့ကြားနေရတယ်ဗျဟုတ်မနေ့အစောပိုင်းလေးရနေပါနော်
တိုက်ပွဲအတွင်းမှာစစ်ကောင်စီတပ်ဖွဲ့တွေ15ဦးသေဆုံးအများအပြားထိခိုက်ဒဏ်ရာရခဲ့တယ်လို့ပြောဆိုပေမဲ့ VOA ကအတည်ပြုလို့မရသေးပါဘူး။လိုက်ကော်မျိုးပေါ်ရောက်ွက်ဖြစ်တဲ့မိုင်းလုံးရောက်ွက်၊ရွာတန်ရှည်ရောက်ွက်၊ဒကန်ရောက်ွက်တွေမှာလည်းနေတိုင်းလိုလိုတိုက်ပွဲဖြစ်နေတယ်လို့သိရပါဗျ။တိုက်ပွဲတွေအတွင်းမှာစစ်ကောင်စီကလေးရင်နဲ့ဘုံကျဲတိုက်ခိုက်ခဲ့တာကြောင့်လိုက်ကော်ဒေသခံတွေတစ်မျိုးလုံးနှီးပါးမျိုးကိုစွန့်ကားထွက်ပြေးနေကြရပါဗျ။ပြီးခဲ့တဲ့ January 18ရက်နေ့မှာလဲဖရူဆိုမြို့နယ်ရီခိဘူးကျေးရွာကယာယီစစ်ဆောင်စခန်းတစ်ခုကိုစစ်လေရင်နဲ့ဘုံကျဲလို့ကလေးတငယ်2ဦးအပါအဝင်3ဦးသေဆုံးခဲ့တယ်လို့ဖရူဆိုမြို့နယ်အနောက်ခြမ်းစစ်ပေးရှောက်ကူညီဆောက်ရှောက်ရေးကော်မတီကဆိုပါတယ် ပြီးခဲ့တဲ့သတင်းပတ်တုန်းကတော့ Rycon News ရောက်ွက်တစ်ခုမှစူဝေးနေကြတယ်။လက်နက်ကိုင်အဖွဲ့တွေကိုလေကြောင်းကနေပစ်ခတ်တိုက်ခတ်ခဲ့တယ်လို့စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်ဇော်မင်းထွန်းကပြောခဲ့ပေမဲ့အခြားဒေသတိုက်ပွဲတွေနဲ့ပတ်သက်လို့လေကြောင်းတုံမတုံကိုတော့အတိအကျမပြောသွားပါဘူး။လေဆောင်တောင်ပုံကျတိုက်ခတ်မှုတွေကြောင့်စစ်ပေးဒုက္ခတွေဟာကြောက်လှန်ကူတွေနဲ့ခိုးအောင်နေကြရတယ်လို့ပြောပါရယ်
ဒီကတော့သူတို့ကြောက်တာဟိုလေချောင်းအမေရေဘောတော့လေရင်လေနဲ့ပုံကကျဲမှာသူတို့ကြောက်ပြီးတော့မှဘူထဲမှာတော့နေတယ်ဒီကတော့ညပိုင်းဘောတော့ညပိုင်းလုံးလုံးချုံချုံနေရဖို့ဆိုသူတို့ဘူထဲမှာပဲတော့အဲ့ကြတာညလည်းမစ်ဖို့ကမှနေတော့ကအချိန်ကြီးကတကယ်သူတို့အခုတကယ်အပြင်မှာဟိုစစ်တလုံးဆိုနေရတဲ့ပုံစံမျိုးခါကျတော့သူတို့ကခက်ခဲတော့အများကြီးရှိမှာပဲ
လေးဆောင်တဲ့ပုံစံခံရလို့ရီခီဘူးယာယီစခန်းမှာမနေရဲပဲတောတောင်ဘက်ပြောင်းရွှေ့လာရတယ်လို့စစ်ပေးဆောင်တို့ကပြောပါရယ်အခုဆိုရင်လနဲ့ကြီးစစ်ပေးဆောင်နေရပြီးတနေရာပြီးတနေရာပြောင်းရွှေ့ပုံခုနေရတယ်လို့လည်းဆိုပါရယ
်ဖြစ်သွားတဲ့နေရာမှာကျွန်တော်တို့မနေရဲတော့လို့တောထဲမှာတောက်ခုနေရတယ်သူကတောထဲရောက်နေတယ်ဒီမင်းစက်ကလေးကြီးရှိတော့အဲ့ဒီဒေးလာပြီးတော့ဖြစ်မှာဆိုလို့အဲ့ဒီဟာနေတဲ့ဖြစ်ကြီးတာအကွာတနေရာပြီးတနေရာပုံခုနေရတယ်အကွာကလေးလည်း9လ6လလောက်ရောက်နေပြီစီပြဲလာသူကဆန်းနေရကျွန်မတို့နေနေရတကယ်တော့ရှင်ပြေနေရမှာရောက်နေတော့စားခက်ခဲတယ်စားပါတော့စီပြဲတယ်ပြောရင်သူကတလတ်တော့ပဲခိုင်ခနိုင်မှာလူရှင်မရှိတော့ငါပြနိုင်ရောဘာလို့ဒီကျွန်မတို့နေနေရကအကွက်မြဝင်ငါစားရလို့ပဲစားနေကြတယ်လေ
ဒီမော့ဆုမြို့နယ်အနောက်ဖက်ချမ်းနမ်းမယ်ခုံမြို့ကစစ်ရှောင်းစခန်းကိုဇန်နဝါရီ16ရက်ဖရူဆိုမြို့နယ်အနောက်ဖက်ရီခီဘူးကျေးရွာကစစ်ရှောင်းစခန်းကိုဇန်နဝါရီလ18ရက်နေ့တွေကစစ်ကောင်စီကတိုက်လေရင်နဲ့ပုံစံတိုက်ခိုက်ခဲ့တယ်လို့ကရင်နီကြည်နယ်အတိုင်းမင်ခံကောင်စီကထုတ်ပြန်ထားပါတယ်။တိုက်ခိုက်မှုကြောင့်အပြစ်မဲ့ပရာဟီတာစေဝန်နဲ့၃ဦးနဲ့စစ်ရှောင်းပြည်သူ၄ဦးဘုံဆန်ကြောင့်အသက်ဆုံးရှုံးခဲ့ရတယ်လို့ဖော်ပြထားပါတယ်။စစ်ရှောင်း၄ဦးထဲမှာအသက်မပြည့်သေးတဲ့ကလေးငယ်၂ဦးပါလေလို့သိရပါတယ်ရှင
်အလိမ်မှာတင်ပြပေးခဲ့တာပါခင်ဗျာအကြခင်မှာ2020ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဟောင်းတွေကိုစစ်ကောင်စီကအရေးယူနေတဲ့သတင်းကိုပြောပြပေးပါမယ်အခုတော့ချင်းပြည်နယ်အတွင်းကတိုက်ပွဲအခြေအနေကိုတင်ပြပေးကြပါမယ်ချင်းပြည်နယ်မတူပီမြို့နယ်ရေစွာမြို့ဘက်မှာစစ်ကောင်စီတပ်ဖွဲ့နဲ့ချင်းကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေရက်ဆက်ဖြစ်နေတာကြောင့်ဒေသခံထောင်ခံဟာဗေလူရဒေသတွေနဲ့အိန္ဒိယနယ်စပ်ကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်။ချင်းပြည်နယ်အတွင်းစစ်ရေးနောက်ဆုံးအခြေအနေရန်ကုန်ကရေးသားပေးပို့လာတဲ့ဒီသတင်းကိုတော့ကိုငင်းညန်းကပြောပြပေးမှာပါခင်ဗျာ
။မတူပီမြို့နယ်ရေစွာမြို့ဘက်ဇိုးတုံနယ်တဝိုက်မှာစစ်ကောင်စီတပ်ဖွဲ့နဲ့ CDF ဇိုးတုံပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေရက်ဆက်ဖြစ်ပွားနေတာပါ။ဇန်နဝါရီလ9ရက်နေ့ကနေဇန်နဝါရီလ18ရက်နေ့အထိစစ်ကောင်စီတပ်ဖွဲ့နဲ့ CDF ဇိုတွန်းချင်းမျိုးသားတပ်ဦး CNA ရေစောကာကွယ်ရေးတပ်ဖွဲ့ YDF PDF ရော CDF ဟာခါ CDF ဇိုဖေး CDF မတူပီအစရှိတဲ့ပူးပေါင်းတပ်ဖွဲ့တွေတိုက်ပွဲအကြိမ်ကြီး7ကြိမ်ဖြစ်ပွားခဲ့တယ်လို့ CDF ဇိုတွန်းပြန်ကြားရေးတာဝန်ခံကပြောပါတယ်
တိုက်ပွဲချင်းကြီးကတော့တော့ရှောက်ဖြစ်နေတယ်သူတို့အလားတူတာဖြစ်တယ်ကျွန်တော်ကစစ်ဆန်တဲ့သဘောပါအခုဖြစ်တာကမတူပီကစစ်ဆန်လာထူးတဲ့ဘာနဲ့ဖြစ်တာဆိုတော့အခုကအကြီးကြီးတက်တဲ့ရင်လောက်အခုသူပြန်လိုက်တာကစစ်ခိုင်းမှုကတော့ကျွန်တော်ကမနေ့ကတယောက်ကြာသွားတယ်နေ့ရောက်ကပြန်ရတယ်ဟိုဖက်ကတော့အကြက်ကဒီစစ်စစ်ရောက်ဒီထဲလည်းများနိုင်တယ်
တိုက်ပွဲကာလအတွင်းလက်နက်ကြီးတွေနဲ့ပစ်ခတ်မှုကြောင့်ဟုံးလေးကျေးရွာနဲ့ရန်ဆိုင်ကျွေးရဘက်ကရွာသားတွေပေးလို့ရတဲ့နေဆက်ဘက်ကိုတိမ်းရှောင်နေရတယ်လို့ CDF ဇိုတွန်းပြန်ကြားရေးတာဝန်ခံကပြောပါတယ
်။တပ်ဖွဲ့ဖြစ်တဲ့နေရာမှာလက်နက်ကြီးတွေနဲ့ဟောရင်းအမိကတော့ကတောက်တော့မို့ရတဲ့ဒီလိုအမိကပြင်းမဲ့ဖားတော့ဒီလိုပြီးဒီရက်လည်းလက်ရရှောင်ရတာဒင်းကားရောရှိနေအဲတပ်ဖွဲ့ဖြစ်တဲ့ယူရနဲ့အနီးနားတွေလည်းအကုန်ရှောင်နေရတာတချို့ကတည်းကအနီးနားယူရတဲ့မျိုးရှိရရောသွားတဲ့လူသွားပြီးတော့ဒီအိန္ဒိယနေဆက်ဖို့ကိုရှောင်တဲ့လူရှောင်နေဆက်ဖို့လာတဲ့ဟာတွေကတော့အနည်းဆုံးလေးရအကုန်တော့ပြူပေးတော့ဖြစ်နေတယ်
တိုက်ပွဲတွေကြောင့်ဒေတာအတွင်းစစ်ပြေးဒုက္ခတဲ့3000ကျော်ရှိလာပြီးနေဆက်ဘက်ကိုစစ်ပေးရှောင်သူ400ခန့်ရှိလာပြီလို့ CDF ဇိုတွန်းကထုတ်ပြန်ထားပါတယ်ဒီဒုက္ခတွေတွေအတွက်စားနပ်ရိက္ခာအခက်အခဲတွေလည်းရှိနေတယ်လို့သိရပါတယ
်ဒီဆက်ရယူရတွေကလည်းဘယ်လိုမျိုးပန်းပူးပြီးတော့အရှိရလေးတယ်ရတယ်တပူအဲ့လိုမျိုးစားတော့ရတာရှိတယ်တချို့ရတယ်တချို့ရတော့တော်ရမှဒီလိုနေကြတာရှိတယ
်မတူပီမြို့နယ်ရေစွာမြို့ဇိုတုံနယ်ဘက်နှစ်ဖက်တိုက်ပွဲတွေမှာတော့စစ်ကောင်စီစစ်တီတချို့ထိခိုက်ဒဏ်ရာရတာရှိတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုပြောပါတယ
်16ရက်နေ့ကနေ့နဲ့တနင်္လာကတူဝီရေစွာဘက်မှာလည်းလုံချားနေရာရွာရဲ့အနောက်မြောက်ဘက်မှာအကျန်းဘက်90နဲ့တနည်းဆိုဖြစ်ခဲ့တာရှိတယ်ဒီနေ့30လောက်ဖြစ်တယ်အဲ့မှာတော့မြောက်ဖက်သုံးပါတယ်ဒီလိုစီရစစ်တီတချို့တောင်ရရှိတာရှိတယ်ပြီးရင်တ
ก็เช่นนี้มาเลยยังสายวายน้องมีเอาไปมีด้านในอารมณ์บ้างแค่เป็นอาเซ่ลองเลยเช่นว่าเวลาชีไอมาโรตุรุสียานี่ก็จะเล่นเนี่ยชูเลยไอเนี่ยเล่นลงไม้เนี่ยยังเปลี่ยนเลยได้ที่เล่นเป็นสียามยาชีสุดท้ายเนี่ยฮะมันดูวิมีอุ้มยาวไปยี่สิบวิมีอุ้มไปมาตีสิบีโรมันดูวิเนี่ยฮักฮามีเนี่ยจะมาตีสิบาร์เลยแต่บริจาคสุดท้ายเนี่ยด้วยมันพิมพ์เนี่ยพิจารณาตัวเราเกี่ยวกับสิบาร์ก็แต่สายวายก็จะเป็นอันที่เบี้ยวกันเลย CDF ဆိုတော့ငါနေတရင်ထုတ်ပြန်ထားပါတယ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းစနစ်ပြပွဲတွေနှိမ်နင်းကြရပြီးတဲ့နောက်ချင်းပြည်နယ်အပါအဝင်မြန်မာနိုင်ငံနေရာအနှံ့အပြားမှာဒေသခံတွေကကာကွယ်ရေးတပ်ဖွဲ့တွေဖွဲ့ပြီးစစ်ကောင်စီတပ်တွေကိုပြန်လည်တိုက်ခိုက်လာကြတာပါချင်းပြည်နယ်မတူပြည်မြို့နယ်အတွင်းမှာလည်းစစ်ကောင်စီတပ်တွေနဲ့
CDF ပူးပေါင်းတပ်ဖွဲ့တွေအကြားတိုက်ပွဲတွေတောက်လျှောက်ဆူသလိုဖြစ်လာနေတာပါခင်ဗျာ။ကိုညဉ့်ညံပြောပြပေးကြတာပါခင်ဗျာ။အခုဆက်ပြီးတော့ပြီးခဲ့တဲ့ရွေးကောက်ပွဲမှာကော်မရှင်အဖွဲ့ဝင်ဖြစ်တာဝန်ယူခဲ့တဲ့ကိုစစ်ကောင်စီကအရေးယူနေတဲ့သတင်းကိုပြောပြပေးပါအောင်မယ်။မန္တလေးနဲ့တခြားမြို့ကြီးတွေမှာပြီးခဲ့တဲ့2021ရွေးကောက်ပွဲမှာတာဝန်ယူခဲ့ကြတဲ့ကော်မရှင်အဖွဲ့ Lobare, Swensu Tanja Kantare, Mimo Polo to Commission of Poven Hongo, Uten Tai Uga Satu Mimian Tavarekne.
Then with the Don Saunaga, the Mehmet Mamuli Chigere Subio, Win Cambio Saunamula.
I time with the Don the Robramaro, General Sareto Mabau, not General Diasomes with Sareto Mabau. ตามนี้ตรุบอกได้กาโหตรุเตียตรงเสกกาจีตรุเตียตรงเสกกาจีสุดาเลยปุ๊บมาบ่เนาะจะตะจีปุ๊บมาเนี่ยตรุเตียซ้วยมาบ่ตะจีปุ๊บมาก็ท้องนั้นตรงนี้ตรงมุงกุยเนี่ยจักขันอันเนี่ยบ่ตรุไอ้โหลดันนั่นแหละเล่นพี่ได้คาจรตรุไอ้หลอกชี้ดิไม่ตั้วกินมุไม่ตั้วกินในด้วยโหดันกุยตะต้องเนาะสอบไปบ่นั่นแหละเรามาตรุอ่ะสาไปเนาะเตียยุงมาไม่ทาวบ่ตะจานี่อ่ะตรุมาเตียตรุอยู่ขอพี่ตรุมาตรุสอบไปมั้ยบ่เนาะบ่าละมันมา
ตังค์ไม่ได้ต้องส่งให้เลยดูดิเบจิโดเลยถ้าวันนั้นไม่ถูกเอาดูรู้ประมาณนั้นอยู่ได้ไม่อยู่ได้เราต้องตามแม่ตายอยู่มาส่งเงี้ยเลยตายดูดีใช่ไหมแต่ไม่โอ้ตังค์ไม่ได้ต้องส่งเงี้ยอาชีพรู้สูตรเลยอยู่กับแม่แม่ตามมาไม่ใช่เลยสูตรเลยฮะกูชาวบ้านพิเศษเลยบ่ไอ้เจ้ารู้สิ่งที่มาเราไม่ได้ทำอะไรพิเศษเลยบ่ที่ไม่ได้ต้องส่งเลยลูกศิษย์เดี๋ยวเสร็จไม่กันเราแต่ไม่จูเซก้าจะรับลูกศิษย์ไหนเนี่ย
จูเซก้ารอดีญาติเดตได้หมดเนาะจูเซก้ารอเดชิจูเซก้าเป็นแม่แม่แต่มามุ่งมาฉันรู้ว่าบ่าวเองลูกเอเดสุดเลยตัวผมอยู่เตี้ยมาเลยตัวบาลีสุดรอซาบีดูสวยกันเนี่ยยูกับวันนี้ตัดตัดบีเมื่อวันนี้มาเรียบมาจีเจมูอันเนกเอเดสุดอยู่ปะจีเจนั่นตัวเตี้ยสวยรักเชื่อปะเลยมีอาซูเอเดบอร์ดาบลูชิวาเลยมีอาซูเอเดบอร์ดามีอาซูเอเดบอร์ดาสุดรอเลยฉันรู้คอมชิ่งเอ้มามารีเอเดบอร์ดาเลย จะต้องมาดูคุยกันมามาอีเดียมีอาชีพเช่นจันโอรัวดาลูลาไปหนิวมีอาชีพเช่นมามารีก็โอ้ได้ยุ่งจริงเนี่ยชาวเตจูเลยเงี้ยยารีนับว่าที่ว่าเรื่องนั้นสิ่งนี้พิเศษขนาดนั้นทุกมาจันโอ้ชาวมุติมุจันโอ้เคเคดีสิเดนับว่ามุจันเซมุเคเคสิโดตัวเราไม่มีอะไรเราดังมุจันเต้าเนี่ยเว้ยบีเมลูจันโอรัวจ้าเรื่องเดียวมั้งเนาะตัวเราไม่มีอะไรจริงจันโอรัวเราหัวชีวกับมาเป็นอะไรมุกงี้สาวเอเดอุลิเนียนีดาสาวเอเดอุลิเนียนีดา
ตัวเบี้ยวตัวที่จะมุ่งเรื่องอาเมนเองอยู่นะพ่อเนาะไอ้ตัวดังเวลเลมสาวนั่งอยู่ที่อาสวยเลยสวยจริงสวยซาบิโรดีก็ไม่ใช่เนี่ยมาอยู่เฉยๆตรงนั้นอุบลีจังยาโอเคอุบลราชสาวเลยนั่งอยู่ที่เดียวสุดเลยอุบลีเนี่ยอันนี้จังยังอยู่เฉยๆไม่ต้องมาอยู่รูมีอาบุจันอุบลีอากาศก็ดีบิดาดีก็ไม่ใช่นี่ไม่ยุ่งพ่อเลยก็อยู่กับวันเดียวแต่ก็ไม่ใช่นี่ฮัลโหลฮะที่อยู่กับวันมาตัวเบี้ยวเนี่ยส่วนหนึ่งเนี่ยต้องจ
ကျွန်တော်တို့မှာတရားစိုးသူရှင်မခံရရဘူးနောက်တစ်ခုကတရားစိုးသူရှင်မခံရရတဲ့ဘင်းသူကဟိုတက်သေးတော့မှာလိုက်ခွင့်မရှိဘူးဆိုပြီးဥပဒေအရဒီဟာကာကွယ်ပေးပြီးသားဗျအဲ့ဒါကိုမှသူကတရားစိုးဖို့လုပ်တာမဲစင်းတရားတကယ်မားခဲ့လို့လားမဲစင်းနေမှာမားခဲ့တယ်ဆိုတော့တန်တရားမျိုးရှိသလားတကယ်မားခဲ့တဲ့အမျိုးမဲစင်းကတော့သူတို့ပြောသလောက်ကြည့်ရတော့မားကြည့်ရတော့မရှိဘူးဗျဒါပေမဲ့ Messi, I don't mama, you know, let's see, Uri, Anne, and we would be one hand halfway, Anne, Messi, I don't mama, ဒါပေမဲ့သူတို့ပြောတဲ့ကောင်ဇာကနုံများကြီးတော့ဖြစ်နေကြမရှိဘူးကျွန်တော်တို့ဟိုလက်တွေ့လောက်ခဲ့တဲ့သူတွေအနေထားရပါတော့တက်မဲစင်းတဲ့ပတ်သက်ပေါ့နော်တက်နဲ့တက်မိသားစုရဲ့မဲစင်းတဲ့ပတ်သက်ရင်သူတို့ပြီးတဲ့စင်းတိုင်းမှာကျွန်တော်တို့ကလက်ခံပြီးစင်းသွင်းယူရတာကျွန်တော်ကောင်းချင်အဲ့ဒါဟိုတော့ဒီဖြတ်တာတွေပါလုတ်ပိုင်မှာမရှိဘူးစစ်စစ်တာတွေစစ်စစ်တာတွေလုတ်ပိုင်မှာမရှိ lahoga bi de sini, nak ubang umat cikam video mah bersihnya biasa lah. Macam itu terus sini, mula sini, mana ini, jangan uzi, mah betul lah mah. Nada gua hobi kerja ni tahun sekarang, orang kubik kekai zaman jangan orang luka ya lah, nanti kepi memang luka ya le, lulu a kuda jangan orang juga boh, tama-tama si jang piata piade, kuli de jangan orang nampari sura.
ကိုတင်ထိုက်ဦးမင်းမြန်တင်ပြပေးခဲ့တာပါခင်ဗျာအခုဆက်ပြီးမြန်မာနိုင်ငံအတွင်းကကိုဗစ်ကူးစက်မှုအခြေအနေကိုလည်းတင်ပြပေးပါဦးမယ်မြန်မာနိုင်ငံမှာအိုမီကရွန်ကိုဗစ်မျိုးကွဲတဲ့ဓာတ်ခွဲအတည်ပြုမှုတွေ့ရှိလာတဲ့အတူဆေးရုံဆေးကနေနဲ့ကုသရေးစင်တာတွေမှာကိုဗစ်လူနာတွေပုံများလာပါတယ်ဒါပေမဲ့လည်းအခုချိန်ထိတော့ရောဂါထိန်းချုပ်နိုင်တဲ့အခြေအနေမှာရှိနေပြီးကြိုတင်ပစ္စည်း
COVID luna samyala bungu dulu sendiri apa le?
Omicron ya importer ke sini tu ya bo. Nengah jaga naik deh mah omicron kezali nengah tu ya. Nampu jauh lembu ah pahuji deh nengah jauh mah. Tenan ni pun lah, tenan ni mah puja dalih nengah sih, mah. Jadi nengah jaga naik luar itu, kalau ini mah tahu biar kalau ni tahu biar sedih hari itu jadi apa? Positif mah itu yang jadi apa? Tadi yang treatment sendiri sejauh ni boleh. Gue lesi je ni ya lo. Di sini malah ni saya lo jermai lah leri ni ayo. Jadi itu ramu.
Di ni ama. Yang kau tanya jermai usin ni bukan sahaja ni le. Walau jauh perayaan dan tahun yang ujau segala luna puara sahnya lah le suara.
Tenor waro tanya mana sosial dekam tu je lo positif je lo. Terus tambah hari sendiri ubi ramu no. Kena tu jamu ni dah lo. Apa ni saya no. Nenek-nenek miala pun, no. Kini usul nenek siapa pun, seniaw siapa pun, ini saat yang niaw, tongyang nenek siapa pun, no. Biaya lalu ke agudila macam nenek miala lah, no. Saya bawa ni no, mina puni lah, no. Jadi ubo.
Jadi mah, publika saya untuk cuma le COVID lunari miala le tadi tuan ini boh miah mah tada tuan ga agulu senjawa le.
Saya ni mah miala tu ada di luar ni, potri tu ada luar ni mah, cuma soya saya ni mah. แต่เป็นเนี่ยเปลี่ยนมาปกติก็เสียงมาแต่พวกสนาเชียร์ด้วยจุดนั้นเราอาจจะคุ้นดีไปเลยแต่ช่วงไหนก็จะได้ยังไงปกติก็เสียงมาแต่ตอนนี้เลยยังไงเปลี่ยนปกติก็เสียงคนไม่ยอมรับมาแต่คนโตจุดนั้นเราจะเป็นคนดีกันเออส่วนเสียงว่าเราที่เราวิบากีเสียงมาทั้งหมดแต่ที่ไม่เสียงนั้นนักกู้เสียงที่ว่าก็ที่ไม่เสียงนั้นเนี่ยเราปกติจะรู้ไหมว่าตัวนั้นที่ไม่เสียงนั้นเนาะไอ้นักกู้บ้ามาเราดูหน้าหน้าหนีไปแล้วสั่นเราจะมาอีกท่านั้นเนี่ย
ลูกเจนี่เนี่ยสู้วิบย์เพื่อนในบิดาแข่งพิเศษที่ไม่เป็นอันดับกูไอ้ตัวกูฟังเห็นดูหน้าไอ้เจ้าเราเล่นกันไงกูเลยที่เราโอ้พี่เจนี่นี่เราไม่ใช่หรอตัวโมโนโมเนตัวเวจ้าบ่เจ้าไรเจนี่บ่เนี่ยไอ้ลูกพี่เราเนาะเจ้าเจ้าเลยโอ้ปกติก็เจ้าอยู่ตั้งแต่เด็กเอาที่ไม่เป็นอะไรเจ้าเราอันนี้เนี่ยจะดูดีอะไรบ่เนาะไอ้เจ้าโอ้ไม่คุณเนี่ยอารมณ์กูเสียสิ่งไหนมึงเนี่ยเจ้ากูสามีอามาเลยเจ้าตาทุ่มเงาก
positive duna obizon chin 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 sit daw no ah ku ga lo atoro myo myo sit nai ma de sit de pi nai ma myo da tama yi ta kwe san ya le sit de tama ba ya le sit de pi ya ba no di nyan ya tan la le lu raw now de ga lo yoga lakana chi ya lu raw sit de pi nai ma di tru now poun man raw ho le yin ne chi daw ma lo a tin nan de ma lo da ya le myo sit de pi nai ma de ga lo sit de bo tan la chi ya lu ne ta ta ya ku ne mi ja de no ne sit yau ni ma twa sit de lo ya now a pi ma le
ပုံတိကြတက်ကြတဲ့နေ့မှာလည်းသက်သက်တည်းရှိသေးလို့ရတယ်။နောက်ကျွန်တော်တို့တမ္မအေကနာအနေကြီးအခမဲ့စစ်သေးတဲ့နေရာကြီးလည်းရှိရပါတော့။ဒါနဲ့ပြောရလက္ခဏာရှိရယ်ကိုကိုကိုပေါ့ကူးစက်ခံရတယ်တန်ရာကြီးမှာစစ်သေးတာကတော့ဘယ်လိုလဲနဲ့စစ်သေးတော့လေအလကားပို့ရပါဗျာ။ဟုတ်ကဲ့။ဒါဖြင့်လက်ရှိတာဝန်ရှိသူတွေဘက်ကပြင်ဆင်ထားမှုအနေထားကိုလည်းမေးရမှာဒါကထုံမင်းကအခုလို့ဆိုပါတယ်။
င်းမဲ့တင်လာရင်လိုအပ်ရင်လူနာထောင်တဲ့ဒီလက္ခဏာကိုဝယ်ပြီးလုပ်တာဆေးရုံနဲ့လိုအပ်ရင်ကိုဗစ်လူနာရဲ့လက္ခဏာကိုပြင်ဆင်တာပေါ့သူလက်ရှိနေတာတော့ ก็ที่ว่าตัวเราอย่างนี้ลูกน่าเจริญในทางสิ่งนี้แล้วเลยจีแต่วันนี้ตัวเราอย่างนี้เจริญในทางเนาะโซ่บอกเลยแต่ส่วนใหญ่ลูกเนี่ยชอบทำอะไรกันเนาะทุกวันเลยก็จะเลยทุกวันเออเราส่วนใหญ่เราคุยชีโร่ไปโน้นไปโน้นพอเราจะได้เลยสักทุนเนาะนะแต่ช่วงวันนี้เนี่ยจะจีเรื่องวันนี้ว่าเราจะได้จีเรื่องวันนี้เนาะจะเอาตัวไปกู้ชาวบ้านทุกวันนะที่ดูเรื่องเยอะชีโร่ที่เงี้ยไรเนาะเราคุยมาทำอะไร
โซเชียลดิสแตนซิ่งในสิ่งนี้มันรู้ว่าเป็นนี่ดูดูเวลาเราเนาะที่เจ้าเนี่ยเดียวนะก็ว่าการที่เราไม่จัดการเราเด็กนั่งนั่งซีดเราเอาเปลี่ยวไปเอาเปลี่ยนไปได้ช่องจีนบุกจ้าเจ้ารู้ว่าไม่เอาซีจีนตัวเลยยังเช่าปูบีเป็นเส้นชาเลยลูกจะไม่ได้เอาสีดูดีกับเจ้าเนี่ยบ้างกูไม่เนียนติดพี่อาบีกันหรอกนะฟิวเมริกันต่างกันในบทุนนี้จะไปสิ่งนี้ก็เสร็จทุลุ่มไปนี่หรอกจ้ากี่มาปัสสิงขนาดนี้ก็ติดพี่อาบีตัวอุ้ยสิบอะไร
ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android address ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်သလို iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို ထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရသလို သတင်းဆောင်ပါတွေ အပတ်စဉ်အစီအစဉ်တွေကိုလည်း အဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်
တော်ရချင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ ပုံထိုးနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါလေခင်ဗျာ အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးသွားမှာပါ ဥကျော်ဇန်သားရဲ့မြမအရေးသုံးသက်ခြင်းနဲ့အားကစားကဏ္ဍတွေကိုမတင်ပြခင်လူတုနဲ့ကျမရေးကဏ္ဍကိုတင်ပြပေးခြင်းပါလေ ဒီတစ်ပတ်လူတုနဲ့ကျမရေးကဏ္ဍမှာတော့အမျိုးအစားနှစ်စီးချိုယောဂဖြစ်ဖို့အခွင့်အရေးများတဲ့သူတွေအနေနဲ့ယောဂမဖြစ်အောင်လိုက်နာဆောင်ရွက်သင့်တဲ့နည်းလမ်းတွေအကြောင်းဒေါက်တာတန့်စောကတင်ပြပေးထားပါတယ်ခင်ဗျာ
တွင်တဲ့ကြတဲ့မြင့်တက်တာကိုစောစောစီးစီးဖော်ထုတ်သိရှိနိုင်ခဲ့မယ်ဆိုရင်စီးချိုယောဂကြောင့်ဂျိုတင်ရမယ်နောက်ဆက်တွဲစူးချိုတွေကိုဂျိုတင်ကာဝရဲနေရာမှာအထောက်အကူဖြစ်စေမှာပါတွင်တဲ့ကြတဲ့ပမာဏကိုစစ်ဆေးတဲ့နေရာမှာစစ်ဆေးတဲ့အချိန်ကာလပေါ်မူတည်ပြီးအတိုင်းအတာပမာဏတွေကွဲပြားခြားနားမှုရှိတာကြောင့်တွင်တဲ့ကြတဲ့စစ်ဆေးပုံနည်းလမ်းတွေအကြောင်းကိုမေ့ကြည့်တဲ့အခါအထ ဆရာတို့နှစ်မျိုးရှိပါတယ်အဓိကအဖြစ်ပေါ့နော်တစ်ကတော့အစာမစားမီ fasting blood sugar ပေါ့နော်နောက်တစ်ခုကတော့ဆရာတို့ကအစာစားပြီးတစ်နာရီသုံးမဟုတ်ဒီကြုံတဲ့အချိန်မှာဖောက်လိုက်တာပေါ့နော် random blood sugar လို့ခေါ်တာပေါ့ဒီပမာဏပေါ်မူတည်ပြီးတော့ဆရာတို့ကစီးချိုဖြစ်မဖြစ်ဆုံးဖြတ်လို့ရပါတယ်ပေါ့နော်အဲ့တော့ဆရာတို့ဒီစီးချိုသတ်မှတ်တဲ့အခါမှာ the American Diabetes Association
WHO နော်ကမ္ဘာ့ကျန်းမာရေးအဖွဲ့ကနေသတ်မှတ်ထားတဲ့ခန်းလေးတွေရှိပါတယ်အစာမစားခင်အချိန်မှာသွေးရင်းတကြားတဲ့ပမာဏကိုတိုင်းတာဆစ်ဆေးကြည့်မယ်ဆိုရင်တွေ့ရှိနိုင်မဲ့စီးချိုလို့သတ်မှတ်နိုင်တဲ့သွေးရင်းတကြားတဲ့ပမာဏနဲ့စီးချိုအကျိုးလို့သတ်မှတ်နိုင်တဲ့သွေးရင်းတကြားတဲ့ပမာဏတန်ဖိုးတွေအကြောင်းကိုတော်တော်ဦးမောင်းကျော်နိုင်ကအခုလို့ရှင်းပြပါရစေအစာမစားမီစီးချိုလို့ဘယ်လ
က125 126 mg ထက်ဆိုရင် server စီးကြလို့တတ်မှတ်တယ်เนาะအဲ့တော့ normal ကဘယ်လောက်လဲဆိုရင် normal ကအစာမစားရင်100 mg အောက်မှာရှိတယ်အဲ့ဒီခါကျတော့ server normal နဲ့ပုံမှန်လူနဲ့ဆရာတို့ကဒီစီးကြလို့တတ်မှတ်တဲ့ဂျားမှာကဏန်းလေးတွေခါတယ်เนาะဥပမာပြောမယ်ဆိုအစာမစားနေပဲပြောမယ်ဆိုရင်100နဲ့130ဂျားပေါ့နော်100အောက်ကတာမန်လူ130ကစီးကြိုပထိန်လေးနိုင်တော့စီးကြိုရောပါတယ်ဒါဆို100နဲ့130ဂျားထဲမှာရှိရဘယ်လိုပြောမလဲဒါကိုဆရာတို့ကစီးကြိုအကျိုကာလ pre diabetes impaired fasting glucose ဆိုခေါ်တယ်နော်အဲ့ဒါဘာအဓိပ္ပာယ်လဲဆိုတော့အချိုဓာတ်ကိုတာမန်လူတွေလိုမထိန်နိုင်တော့ဘူးအချိုကာလနော်တာမန်လူတွေလိုမထိန်နိုင်ဘူးဆိုတာဘာလဲဆိုရင်သူကအချိုမစားရင်တာမန်အတိုင်းပဲရှိနေမယ်နော်ကြားတို့ထင်းချက်တို့အချိုပါတဲ့အစားအသောက်တွေမစားဘူးဆိုရင်ဖောက်လိုက်ရင်60ပဲရှိမယ်။တရားအောင်မှာပဲရှိမယ်။ဒါပေမဲ့အချိုရေတပူးတောက်လိုက်မယ်နော်။ကော်ဖီလက်ဖက်ရေချိုချိုတောက်ခဲ့မယ်ဆိုရင်နောက်တည့်ရက်မနေ့မှဖောက်လိုက်လို့ရှိရင်သူက100နဲ့130ချာရောက်။ဒါအဓိပ္ပာယ်လဲဆိုရင်ခုနကဆရာတို့အချိုရေနဲ့လက်ဖက်ရေမှာပါတဲ့အချိုဓာတ်ကိုတာမန်လူကဲ့သို့မထိန်နိုင်တော့ဘူး။ဒီတိုင်းဆက်လက်နေထိုင်သွားမယ်ဆိုရင်သူဒီနောက်6လနဲ့တစ်နှစ်အတွင်းမှာ130ကျော်ပြီးစီးကြိုရောဂါတွေကဲ့သို့တတ်မှတ်ချေခံရ ပေါ့နော်အဲ့တော့ဆရာတို့ကတော့ဒီစီးကျိုယောဂတတ်မှတ်ခြင်းမတတ်မှတ်ခြင်းတဲ့ကိုနောက်ပိုင်းမှာတော့စီးကျိုထိမ့်သိမ့်လို့နော်အချိုဓာတ်ကိုထိမ့်သိမ့်နိုင်တယ်မထိမ့်သိမ့်နိုင်တဲ့အပေါ်မှာမူတည်ပြီးတော့နောက်ဆက်တွဲယောဂဖြစ်သွားမှာဖြစ်ပါတယ်ဒါကြောင့်မလို့ဆရာတို့ကဒီစီးကျိုယောဂတတ်မှတ်ဖို့ဆိုရင်တာမန်ရှိတဲ့ပမာဒတဲ့မြင့်နေရင်တော့ဒါဒီစီးကျိုအချိုပါလာသဘောစီးကျိုဖြစ်နေပြီစီးကျိုအချိုဓာတ်ထိမ့်သိမ့်မှုမှာအနောက်ရှက်အဟံတာတွေဖြစ်နေပြီသူ့ရဲ့နေထိုင်စားသောက်မှုပုံစံကိုကြောင်းလဲတင့်ပြီလို့အကြံပြုပါတယ်
အစာစားပြီးတဲ့အချိန်မှာတိုင်းတာစစ်ဆေးကြည့်မယ်ဆိုရင်တော့သွေးတင်ပြကြတဲ့ပမာဏဟာအစာမစားခင်အချိန်ကထက်အနည်းငယ်မြင့်တက်နေမှာဖြစ်တာကြောင့်စီးကျိုဒါမှမဟုတ်အကျိုးစီးကျိုလို့သတ်မှတ်တဲ့သွေးတင်ပြကြတဲ့ပမာဏတန်ဖိုးတွေကိုလည်းအနည်းငယ်တိုးမြှင့်သတ်မှတ်ထားလို့ရှိတယ်လို့ဒေါက်တာမောကျော်နိုင်ကရှင်းပြပါပါတယ်။
အဲ့တော့အစာစားပြီးတဲ့အချိန်မှာဘယ်ချိန်မဲဖောက်ဖောက်တာမန်လူတွေသည်140မီလီဂရမ်အောက်မှာရှိပါမယ်။စီးကျိုကို180မီလီဂရမ်ကျော်ရင်သတ်မှတ်ပါဒါကြောင့်မလို့လူတယောက်ကအချိန်ပြေးခေါ်ပြီးစီးကျိုဆစ်လိုက်တဲ့အချိန်မှာဆရာက140အောက်ဆိုရင်စီးကျိုထိန်းသိမ်းမှုကောင်းတယ်အချိုဓာတ်ကိုသူထိန်းသိမ်းနိုင်တယ်စီးကျိုယောဂမရှိသေးဘူး။180ကျော်ရင်စီးကျိုမထိန်းနိုင်နိုင်တော့ဘူးစီးကျိုယောဂရှိနေပြီ။140နဲ့180ကြားဆိုလို့ရှိရင်စီးကျိုအချိုကာလဖြစ်နေပြီ။အချိုဓာတ်ကိုတာမန်လူတွေလိုမထိန်းသိမ်းနိုင်တော့ဘူးလို့အကြံဉာဏ်သတ်မှတ်လို့ရပါတယ်။နော်အဲ့တော့ဒါကြောင့်မလို့ဒီ access to diabetes care ဆိုတာကမည်သူမဆိုနော်အသက်လူငယ်လူရွယ်ဖြစ်လာပြီဆိုကြုံတဲ့အချိန်မှာဆရာတို့ကလက်ထိတ်ကိုဖောက်ပြီးတော့စီးကျိုလက်ကလေးကိုဆစ်လိုက်တာနဲ့ကိုဒီဒီအချိုဓာတ်ကိုတာမန်လူလိုထိန်းနိုင်သေးရဲ့လားเนาะမထိန်းသိမ်းနိုင်တော့ဘူးလားစီးကျိုယောဂဖြစ်နေပြီလားဆိုတာကိုမှန်းဆလို့ကြားတယ်เนาะအဲ့တော့ဒီနည်းအားဖြင့်ဆရာတို့ကဒီလူတယောက်မှာစီးကျိုယောဂဖြစ်နေပြီသို့မဟုတ်အချိုဓာတ်ကိုထိန်းသိမ်းနိုင်မှုမှာအဟံတာနောက်ဆက်ဖြစ်နေပြီလို့ဆရာတို့သိရှိနိုင်မှာဖြစ်ပါတယ
်စီးကျိုရှိမရှိဆိုတာကိုပုံပြီးတိတိကျကျသိရှိနိုင်မှုဆိုရင် HbA1c လို့အမည်ရတဲ့ဆန်းသက်စစ်ဆေးမှုကိုပြုလုပ်ရလေရှိပါတယ် HbA1c ဆန်းသက်စစ်ဆေးမှုအကြောင်းကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလို့ရှင်းပြပါတယ
်ဒီထက်ပို့ပြီးတော့ဆရာတို့တိကျကြည့်ရင်တော့ဒီလွန်ခဲ့တဲ့3လအတွင်းမှာဒီရှိခဲ့တဲ့အချိုဓာတ်ပမာဏကိုဟိုသိရှိနိုင်တဲ့ hemoglobin A1c ဆိုတဲ့ဓာတ်ကိုစစ်ဆေးရင်လေဆရာတို့ကလက်တလောထိန်းသိမ်းမှုမဟုတ်ဘဲနဲ့လွန်ခဲ့တဲ့3လအတွင်းမှာကိုယ့်ရဲ့ခန္ဓာကိုယ်ဒီအချိုဓာတ်ကိုထိန်းသိမ်းနိုင်မှုရှိတယ်မရှိဘူးကိုလည်းဆရာတို့ကမှန်းဆပြီးပြောနိုင်ပါတယ်။ဒါကြောင့်မလို့အခုနောက်ပိုင်းမှာဆရာတို့က hemoglobin A1c ကိုပို့ပြီးတော့ဒီစီးကျိုထိန်းသိမ်းမှုအတွက်ကိုအဓိကထားပြီးပြောကြလိုက်။ဘာလို့လဲဆိုရင်ဆရာတို့ကပြီးခဲ့တဲ့တည့်ရက်လုံးမှာဆရာတို့ကအချိုတွေလည်းမစားဘူးထမင်းတွေလည်းလျှော့စားလိုက်။နောက်တစ်ရက်မနေ့ဆစ်လိုက်တဲ့အခါမှာ normal ဖြစ်အားဒါဆိုစီးကျိုထိန်းသိမ်းမှုကောင်းတယ်လို့ပြီးတော့ပါရမီဆုံးဖြတ်ခဲ့မယ်သူ3လအတွင်းမှာ1လအတွင်း2လအတွင်းမှာသူအထိုဓာတ်တွေစားပြီးတော့မြင်မာပြီးထိခိုက်တာကိုဆရာတို့ကလွတ်သွားနိုင်ဒါကြောင့်မလို့စီးကျိုဝေဒနာတွေတယောက်ပြီးစီးကျိုထိန်းသိမ်းမှုကောင်းမကောင်းကိုတော့ဆရာတို့ကကိုယ့်စီကိုလာတဲ့အချိန်မှာစီးကျိုဓာတ်ထိန်းသိမ်းတဲ့စစ်ဆေးတဲ့ဒီတူပဲ hemoglobin A1c ဆိုတဲ့ဓာတ်ကိုလည်းအဲထည့်သွင်းပြီးတော့စစ်ဆေးပေးစရာဖြင့်စီးကျိုထိန်းသိမ်းမှုကောင်းမကောင်းကိုသိရှိနိုင်မှာဖြစ်ပါတယ်
စီးကျိုယောဂရှိမရှိဆိုတာကိုစောစောစစ်စစ်ဖော်ထုတ်သိနိုင်တဲ့ဘုအတွက်စမ်းသက်စစ်ဆေးနိုင်တဲ့နည်းလမ်းတွေအကြောင်းကိုတင်ပြပေးလိုက်တာဖြစ်ပါလေ။ကျေးဇူးတင်ပါတယ
်။ဒေါက်တာတန်းစောစီစဉ်တင်ဆက်တဲ့လူလူနဲ့ကျမရေကဏ္ဍကိုနားဆင်ကြကြရတာပါခင်ဗျာ။မကြခင်မှာအပတ်စဉ်အားကစားကဏ္ဍကိုတင်ပြပေးသွားပါမယ်။အခုတော့ဦးကျော်စံသားရဲ့မြမရေးသုံးသက်ချက်ကိုတင်ပြပေးပါမယ်။အာဆီယံလက်ကျဥက္ကဋ္ဌရာထူးကိုလက်ခံပြီးမကြခင်မှာပဲကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ဟာကမ္ဘာနိုင်ငံအများပြားကလက်ရှောင်နေကြတဲ့မြန်မာအာဏာသိမ်းစစ်ကောင်စီအကြီးအကဲနဲ့တွားရောက်တိုက်ဆုံခဲ့ပါတယ်။ဒါဟာမြန်မာပြည်ထောင်စုပြည်လည်ရေးအတွက်အားထုတ်မှုဖြစ်တယ်လို့သူကဆိုပါတယ်။ဝန်ကြီးချုပ်ဟွန်ဆန်ရဲ့ခီးစဉ်ဟာသူပြောသလိုတကယ်ပဲမြန်မာပြည်ထောင်စုပြည်လည်ရေးအတွက်အထောက်အပံ့ဖြစ်စေပါသလား။ထိုင်းနိုင်ငံချူလာလကွန်တက်ကတူနိုင်ငံရေးသိပ်ပံပါမောက်ခအရှိတောင်အာရှရေးရာကျွမ်းကျင်သူတီတီနာပွန်ဆူဒီရာနဲ့ဦးကျော်စံတာကဆွေးနွေးသုံးသပ်ထားပါတယ်ခင
်ဗျာ။ပမခတိကြီးနန်းခင်ဗျာ။မကြသေးမီကကင်မိုရီးယားဝန်ကြီးမစ္စတာဟွန်ဆန်ဟာမြန်မာနိုင်ငံကိုသွားခဲ့ပါတယ်။လူတော်တော်များများကဒီခီးစဉ်ကိုဖန်ဆွထားကြပါတယ်။ဒါပေမဲ့အာဆီယံအဖွဲ့ဝင်နိုင်ငံတွေအထက်မှာမလေးရှားနိုင်ငံရဲ့နိုင်ငံရေးဝန်ကြီးကလွယ်ပြီးကျန်အစိုးရတွေကတည်ဝင်ဒီကိစ္စကိုဝေဖန်တာဆွချတာကိုသိမကြရပါဘူးဆိုတော့ဒီခီးရင်ကိုအဲ့ဒီအာဆီယံနိုင်ငံတွေကလက်ခံတဲ့သဘောတူတယ်လို့များကျွန်တော်ယူဆနိုင်မှာခင်ဗျ
No I don't think so I think what Hun Sen has used ASEAN's reputation and credibility
ဟုတ်ပါဘူးကျွန်တော်ကတော့အဲ့လိုမထင်ပါဘူးဟွန်ဆန်ကအာဆီယံရဲ့ကုန်သတင်းနဲ့တိုက်ခါကိုသူ့ရဲ့ကိုယ်ပိုင်အကြံစီအတွက်အသုံးချတာဖြစ်ပါတယ်သူဟာသူ့အတွက်နာမည်ကောင်းတဲ့ကုန်သတင်းကောင်းတွေတွင်ချန်စီရစ်ချင်တာသိကြပါတယ်။သူကသူ့ရဲ့အာဏာရပါတီခေါင်းဆောင်မှုကို ူရဲ့သားဟွန်မနက်ကိုလွှဲပြောင်းပေးဖို့လုပ်နေတာပါဟွန်ဆန်တို့ကနောက်ထပ်6နှစ်ကျန်ပါသေးတယ်အခုဒီချိန်ကသူအာဆီယံကိုခေါင်းဆောင်ဝင်ရတာနောက်ဆုံးချိန်လည်းဖြစ်ပါတယ်အခုတော့သူဟာမင်းအောင်လိုင်ကိုသွားတွေ့ပြီးစစ်ကောင်စီကိုတရားဝင်အသိအမှတ်ပြုလိုက်တာဖြစ်ပါတယ်ဒါဟာအာဆီယံရဲ့ယက်တီချက်ကိုဖြိုဖျက်လိုက်တာသစ္စာဖောက်လိုက်တာလည်းဖြစ်ပါတယ
်ဒါကတော့ဟွန်ဆန်ရဲ့အကြံစီဟွန်ဆန်ရဲ့ရွေးချက်ပေါ့ခင်ဗျာအာဆီယံရဲ့အဖွဲ့ဝင်တခြားနိုင်ငံတွေရဲ့ဒီကိစ္စပေါ်ယက်တီချက်ကိုလည်းသုံးသပ်ပါအောင်ခင်ဗျာ
I don't think other governments in ASEAN agree with that.
Okay, ASEAN တခြားနိုင်ငံတွေကဒါကိုသဘောတူတယ်လို့ကျွန်တော်တို့မထင်ပါဘူး။အများစုကတော့လောလောဆယ်မှာနှုတ်ဆက်မှုနဲ့တုံ့ပြန်နေကြပါတယ်။ဒါပေမဲ့ခွဲရမှာတော့ဒီလိုလုံးလိုက်တာနဲ့ပတ်သက်လို့စိုးရိမ်နေကြမယ်ထင်ပါတယ်။တကယ်တော့ ASEAN အခုတည်းကပြက်ပြက်သားသားစိတ်ဝမ်းကွဲနေတာပါ။ Indonesia ဆိုရင်မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပြန်သွားဖို့ဆိုတဲ့သဘောထားကိုပြင်းပြင်းထန်ထန်ပြသနေတာဖြစ်ပါတယ်။မနေ့ကအင်ဒိုနီးရှား၊မလေးရှား၊စင်ကာပူ၊ဖိလစ်ပိုင်တို့ကတစ်ဖက်ကျန်းမာရေးအကူအညီထောက်ပံ့နေပေးဖို့နဲ့စစ်တပ်ရဲ့အကြမ်းဖက်နှိမ်နှင်းမှုတွေကိုရပ်ဆိုင်းရုံနာမကဖေဝါရီလဆန်းအာဏာမသိရင်ကရှိခဲ့တဲ့အလုပ်ဖြစ်နေခဲ့တဲ့ဒီမိုကရေစီလမ်းကြောင်းကိုပြန်သွားဖို့တောင်းဆိုလာခဲ့ကြတာပါဒီလိုနဲ့ငါတောက်စုပ
ါဒါကတော့ဒီဒီမိုကရေစီကိုလွတ်လာတဲ့အာဆီယံနိုင်ငံတွေပေါ့ခင်ဗျာဆိုတော့မြန်မာအိန္ဒိယမြန်မာနိုင်ငံတွေလည်းသိအရေးကြီးတဲ့ထိုင်းနိုင်ငံရဲ့သဘောထားကိုလည်းသိကြစီခင်ဗျာထိုင်းနိုင်ငံအစိုးရကလည်းပဲဒါစစ်အနာသိမ့်ပြီးတော့ဒီမိုကရေစီအစဉ်ပြောင်းထားတဲ့အစိုးရဆိုတော့ဒီအစိုးရရဲ့အခုမြန်မာစစ်ကောင်စီအပေါ်မှာသဘောထားကိုလည်းသိကြပါလားခင်ဗျာ
Thailand is disappointing because Thailand should have been on that side
ထိုင်းနိုင်ငံရဲ့ယက်တီချက်ကစစ်ပြစ်ဖို့ကောင်းပါတယ်တကယ်တော့ထိုင်းနိုင်ငံကလည်းအဲ့ဒီလေးနိုင်ငံဘက်ကယက်တီဖြစ်ပါတယ်ဒီမိုကရေစီပြန်လဲပေါ်ဆောင်ဖို့တောင်းဆိုနေပါတယ်ဒါပေမဲ့ဒီလိုမဟုတ်ပဲဂျာနီလန်ကိုရွေးခဲ့ပါတယ်ရင်းမဆိုင်ပဲဝိလေချံပတ်လုံနေခဲ့ပါတယ
်ကျန်တဲ့အာဆီယံနိုင်ငံရဲ့သဘောထားပါခင်ဗျာ
The other countries are authoritarian authoritarian
governments they can be attacked and then you know the anarchist system which other countries are they are sick council is sick that will sanamel lo le use nai ma de di chain ma hon san ye lo ya tu ye osa shin wa to che ya ma asean go a tong cha wo a thot mu phit par de tu wa khat tong tong naw ma hoh paw tu lo yin na wo chan phan lou nai ma de ye ye sat sat le lou tat par de myama sick council go a ti mat pyu lak khan pi shit set twa wo tu myo le tha won ya par de ဒါအာဆီယံကိုခုလုံးလုပ်ပြီးတိတ်အန်ဒီယံများတဲ့ဂိမ်းကိုသူကကစားဖို့လုပ်နေတာပါ။ဘာကြောင့်လဲဆိုရင်စစ်ဆွေးရကိုတရားဝင်အသိမှတ်ပြုလက်ခံလိုက်ရင်စစ်တပ်အနေနဲ့သူ့ပြည်သူတွေပေါ်ရဲရဲစစ်စစ်အကြမ်းဖက်မှုတွေကျူးလွန်ဖို့တိုက်တွန်းအားပေးလိုက်တာပဲဖြစ်သွားမှာပါ
။တကယ်တော့မြန်မာနိုင်ငံကိုအာဆီယံဝင်ဖို့လက်ခံခဲ့တဲ့ဟို1998ခုနှစ်တုန်းကလည်းမြန်မာနိုင်ငံဟာရက်စက်ကြံကြုတ်တဲ့စီးအစွာလောက်မှရှိနေခဲ့တာပါခင်ဗျာဒီမိုကရေစီအစွာမဟုတ်ပါဘူးဆိုတော့အဲ့ဒီနှုန်းကလည်းပဲအာဆီယံကလက်ခံခဲ့တယ်နားချဖို့ဖြောင့်ပြဖို့ကြိုးစားခဲ့တယ်အခုအချိန်တိုင်းဘယ်လိုများကွာသလဲနှိုင်းရှင်းပေးပါဦ
း This situation is different because you know if the military coup in Myanmar succeeded like the way it used to in 1962 or 1980
ခုချိန်တွေကတော့ထူးခြားပါတယ်တကယ်လို့အခုဆီယနာသိမူဟာ1962တို့1988တို့လို့အောင်မြင်ခဲ့မယ်ဆိုရင်တော့ပုံစံတစ်မျိုးဖြစ်ပါလိမ့်မယ်။အာဆီယံကလည်းစစ်ဆေးရလက်အောက်မြန်မာနိုင်ငံနဲ့ဆက်ဆံရမှာပါပဲ။ဒါပေမဲ့အခုဒီချိန်မှာတော့ဆက်ရနာတိမ်မှုကမအောင်မြင်ပါဘူး။စစ်ကောင်စီဟာအာဏာကိုသိမ်းယူပေမဲ့နိုင်ငံကိုမချုပ်ကန်နိုင်ပါဘူး။နိုင်ငံတော်ကပုံကံမှုတွေနဲ့ရင်ဆိုင်နေရပါတယ်။ဆိုတော့ဒါဟာအာဆီယံနိုင်ငံတွေအတွက်တိတ်ကိုထူးခြားပါတယ်။အာဆီယံဟာနှစ်ဖက်စလုံးနဲ့ထိတွေ့ဆက်ဆံရမှာဖြစ်ပါတယ်။အန်ယူဂျီပါဝင်အရသာအုပ်ချုပ်ရေးတွေ PDF တွေ EU ကတိုင်းနယ်နဲ့ကန်ဖွဲ့တွေ CDM လှုပ်ရှားမှုဖွဲ့အားလုံးနဲ့ထိတွေ့ဆက်ဆံရမှာပါသူတို့ဟာအာဏာလက်ကမ်းမရှိပေမဲ့ Shadow Civilian Government အတိုက်ခံအရသာဆွေးရပါသူတို့ဟာတိုင်းပြည်နေရာတော်တော်များများကိုထိတ်ချုပ်ထားပါတယ်ဒီအချိန်မှာဟွန်ဆန်းကမင်းအောင်လိုင်တို့စစ်ကောင်စီကိုအသိအမှတ်ပြုဖို့လှုပ်တာအာဆီယံလုံးနဲ့အခန့်ကဏ္ဍကိုဖျက်ဆီးလိုက်တာလည်းဖြစ်ပါတယ်
ဆိုတော့အာဆီယံလုံးနိုင်ငံရဲ့အခန့်ကဏ္ဍဆိုလို့အာဆီယံလုံးနိုင်ငံရဲ့အခန့်ကဏ္ဍကဘလောက်များထိရောက်မှုရှိနိုင်လို့လဲခင်ဗျာမြန်မာပြည်သူသဘောထားတွေကြည့်ရတာကတော့မြန်မာပြည်သူအများစုကတော့အာဆီယံကိုအားမထားကြပါဘူးအစကတည်းကလည်းဖိတ်ပြီးတော့မျှော်လင့်ချက်မထားခဲ့ကြပါဘူ
းအာဆီယံ has had the 5-point consensus Brunei was a small country
အာဆီယံမှာဘုံသဘောတူညီချက်၅ခုရှိပါတယ်တင်းငယ်တဲ့နိုင်ငံဖြစ်တဲ့ Brunei ဟာအာဆီယံကိုမနစ်ကဦးဆောင်ခဲ့ပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးနောက်ဒါကိုဘလို့ကင်တွယ်မယ်ဆိုတော့တာဝန်ကြီးတရက်ကိုကင်တွယ်ခဲ့ရပါတယ်အဲဒီအခါအချိန်တော်လေးနှောင့်နှေးခဲ့ပြီးဘုံသဘောတူညီမှု၅ချက်ကိုရရှိအောင်ဆောင်ရွက်နိုင်ခဲ့တဲ့အတွက်ဘရူနိုင်းဟာဂုဏ်သက်စရာဖြစ်ခဲ့ရပါတယ်အာဆီယံဖွဲ့ဝင်နိုင်ငံတွေကြားဆွေးနွေးညှိနှိုင်းပြီးမှသဘောတူထားတဲ့မူတွေပါအဲဒီမူ၅ချက်ဟာပြင်းထန်တဲ့မူတွေမဟုတ်ပေမဲ့အာဆီယံအနေနဲ့ရှေ့ကိုရွေးနိုင်မဲ့လမ်းကြောင်းဖြစ်ပါတယ်ကုလသမဂ္ဂနဲ့လူညွေးကောင်စီတို့ကလည်းဒီအတွက်အာဆီယံကိုတာဝန်အနှင့်ထားတာပါအဲ့ဒီမူ၅ချက်နဲ့အခြေခံချက်ကတော့ အာဆီယံကုစရေဆီလူပိုလည်းပါပါတယ်အဲဒီကုစရေအဖွဲ့ဟာမြန်မာပြည်ကိုတွဲရောက်ပြီးပဲပေါင်းစုံနဲ့ထိတွေ့ဆက်ဆံမှုဖြစ်ပါတယ်ဒီပုံစံပေါ်တူညီမှုဟာအာဆီယံအနေနဲ့လုံဆောင်နိုင်တဲ့တစ်ခုတည်းသောနည်းလမ်းလည်းဖြစ်ပါတယ်ဟွန်ဆန်ရဲ့ခီးစဉ်ဟာဒီအာဆီယံမူဒီကိုချုပ်ဖောက်ပြီးထိရောက်မှုမရှိအောင်လုပ်လိုက်တာပါပဲအာဆီယံအနေနဲ့ဘာမှမတက်နိုင်တော့ပါဘူ
းဆိုတော့ဟွန်ဆန်ကမြန်မာနိုင်ငံကိုမသွားဘူးအာဆီယံရဲ့ယက်တီချက်မူကိုမဖြည့်ဆည်းဘူးဆိုရင်ကအာဆီယံရဲ့သဘောတူညီချက်ကဘယ်လောက်ထိထိတိယောက်လုံနိုင်မှာမို့လဲခင်ဗျာအာဆီယံကိုစစ်ကောင်စီကအစကတည်းကလည်းဒီမူငါးချက်ကိုလက်မခံဘူးလို့ပြောထားပြီးဖြစ်ပါတယ
် The 5-point consensus was already undermined before because Minolang agreed to it but Minolang betrayed it
အာဆီယံမူငါးချက်ဟာအစကတည်းကထိရောက်မှုရှိဖြစ်နေပါတယ်မှန်ပါတယ်တကယ်တော့မင်းအောင်လှိုင်ဟာအဲ့ဒါကိုလက်ခံခဲ့ပါတယ်ဒါပေမဲ့မလိုက်နာပဲဂရိဖြစ်လိုက်တာဖြစ်ပါတယ်ဒါကြောင့်လဲဒီသဘောတူညီချက်ကိုအကောင့်ထဲပေါ်ဖို့ဘရူနိုင်းအနေနဲ့မနစ်ကလေးကအခက်အခဲတွေတွေ့ခဲ့ရပါတယ်တနည်းပြောရင်မင်းအောင်လှိုင်ဟာအာဆီယံကိုလှည့်စားခဲ့တာပါအခုတော့ဟွန်ဆန်းလိုရဲ့ကြောင့်မင်းအောင်လှိုင်အနေနဲ့ပိုခိုင်မာသွားပါပြီအခုနောက်ပိုင်းမှာအတိတ်ခံရလာမယ်အာဆီယံသံတမန်ကိုမင်းအောင်လှိုင်ကလက်ခံကောင်းလက်ခံလာပါလိမ့်မယ်ဒါပေမဲ့မင်းအောင်လှိုင်ရဲ့အလိုချာဖြစ်သွားပါပြီတကယ်တော့အာဆီယံရဲ့အလိုချာဖြစ်ရမှာပါ
ဒါပေမဲ့လည်းအာဆီယံရဲ့အခြေခံကို၌ကဆုံးဖြတ်ချက်ချဖို့အတွက်အများသဘောတူညီမှု consensus ဆိုတာရယူရမယ်လို့ဆိုထားလေတော့အခုကင်ဘောဒီးယားဥက္ကဋ္ဌဖြစ်လာတော့ဒီဥက္ကဋ္ဌဖြစ်လာုံနဲ့အာဆီယံရဲ့အခြေခံမူဝါဒပြောင်းလဲသွားနိုင်တယ်လို့များကျွန်တော်တွက်လို့ရမလားခင်ဗျာဖြစ်နိုင်ပါမလား
So now ASEAN I think has been exposed for its structural fundamental weakness the consensus based decision making
It's now. ကူအာဆီယံအခြေခံဖွဲ့စည်းပုံအားနည်းချက်ကိုပြသလိုက်တာလို့ထင်ပါတယ်။ဘုံသဘောတူညီမှု consensus ကိုအခြေခံဆုံးဖြစ်တဲ့နည်းလမ်းဟာဖြစ်ရမှုမရှိနိုင်တော့ပါဘူး။ဒီမူကိုပြောင်းလဲဖို့တစ်ခုတော့လုပ်ရတော့မှာဖြစ်ပါတယ်။ဒါမှမဟုတ်ရင်တော့အာဆီယံဟာအတုံးမတက်ဖြစ်သွားပါလိမ့်မယ်။ဖြစ်ရမှုမရှိဖြစ်သွားပါလိမ့်မယ်။အထက်ပဲကတော့အင်အားအကြီးဆုံးနိုင်ငံကအရေးကြီးတဲ့အခန်းကဏ္ဍကနေပြီးကြံဖို့ဝင်နိုင်ငံတွေအတွက်ညှိနှိုင်းပေးနိုင်ချေအလျှော်တင်လုပ်နိုင်ချေဆုံးရှုံးသွားနိုင်ပါတယ်
။ဟုတ်ကဲ့။ဆိုတော့အာဆီယံပြည်ပနိုင်ငံတွေကိုကြည့်မယ်ဆိုရင်တရုတ်နိုင်ငံဟာတော်လေးအရေးကြီးတဲ့နိုင်ငံလို့ထင်ပါတယ်ဆိုတော့စစ်ကောင်စီအနေနဲ့ဒီအာဆီယံမူငါချက်ကိုလက်တင်ခံလိုက်နာလာအောင်တရုတ်အနေနဲ့ကနားချနိုင်လိမ့်မယ်တွန်းအားပေးနိုင်လိမ့်မယ်အခြေအနေရှိတယ်လို့ထင်ပါကြခင်ဗျာ
there this major play you know China is a key country before the coup China was actually I think China was satisfiedDealing with the NLD-led government with Aung San Suu Kyi, and they have already.
No, 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 sir. No, Taiwan, you got China, no, no, Cuba. Taiwan, NLD, U Sao, Suwan, no, Sasan, ya, China, Muxiu, hello, China, Timare. You mean, no, ma, Mahabua, ya, Suwan, ya, Suwan, Zamu, no, Longan, Scoundrel, le, Miao, Shi, wa, le. Sitak, Anatin, le, do, Dari, Alu, Pian, Ni, ya, me, Chin, Pi, Tao, wa, le.ဒါပေမဲ့မြန်မာစစ်ကောင်စီကိုဖိအားပေးတဲ့အထိတော့လုံးဝမမထင်ပါဘူးတရုတ်အနေနဲ့မြန်မာနိုင်ငံမှာဒီမိုကရေစီထွန်းကားရေးထက်သူ့အကျိုးစီးပွားကိုကာဝယ်ရေးတာအဓိကထားမှာပါဒီအတွက်တည်ငြိမ်မှုကိုပဲလိုချင်မှာပါဆိုတော့စစ်ကောင်စီအနေနဲ့အာဏာချုပ်ကန်ပြီးတည်ငြိမ်မှုပေးနိုင်ရင်တရုတ်ကဒီတိုင်းဆက်လိုက်သွားပါလိမ့်မယ်ဒါပေမဲ့အတိုက်ခံတွေတွန်းလိုင်းအင်အားစုတွေဘက်ကနယ်မြေကိုပုံမထိချုပ်လာနိုင်တဲ့ပိုပြီးအောင်မြင်မှုရလာတယ်ဆိုရင်တော့တရုတ်ဒီပင်လင်းအတိုက်ခံနေတဲ့ထိတွေ့ဆက်ဆံရုံမှာတပါရွေးစရာတခြားနည်းလမ်းမရှိဖြစ်လာလိမ့်မယ်လို့ထင်ပါတယ်အာဆီယံလည်းပဲထုံထိပ်တိုင်းပဲဖြစ်လာပါလိမ့်မယ
်ဥကျော်ဆန်တာရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ကြကြတာပါခင်ဗျဗီအမေရိကန်တန်ကနေပို့ထုတ်နေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါခုဆက်ပြီးတော့တပတ်တွင်းအခါစားအစီအစဉ်ကိုတင်ပြပေးပါဦးမယ်အခုတပတ်အခါစားအစီအစဉ်မှာတော့ FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်ရဲ့တနစ်တာစုပေးပွဲနဲ့ကမ္ဘာအဆင့်1တင်းနစ်ကစားသမား Novak Djokovic ပြည်ဝင်ခွင့်ဗီဇာပြဿနာကြောင့်ပြိုင်ပွဲနဲ့လွဲချော်ခဲ့တဲ့အကြောင်းတွေကိုကိုရန်နိုင်ကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
နောက်ထပ်သတ်ခုနှစ်အတွက် FIFA ရဲ့တနစ်တာအကောင်းဆုံးစုတွေကိုတော့ဆွေးနွေးနိုင်ငံ Zurich မြို့မှာတန်းလာနေကချီးမြှင့်ကြပြီးတော့ဒီနေ့မှာတော့ virus ကူးစက်မှုတွေတဖန်ပြန်မြင့်တက်လာနေတဲ့အတွက်အစုချီးမြှင့်ပွဲအခမ်းအနားကိုလည်း online ကနေပဲလုပ်ခဲ့ကြပါတယ
် Robert Lewandowski congratulations
FIFA ရဲ့တနစ်တာအကောင်းဆုံးဘောလုံးသမားစုကိုတော့ Bayern Munich နဲ့ Poland တိုက်စစ်မှု Robert Lewandowski ကရသွားပါတယ်Lewandowski ဟာပြီးခဲ့တဲ့ဘောလုံးရာသီအတွင်း Bayern အတွက် Bundesliga အမှတ်ပေးပြိုင်ပွဲတွေမှာ 34ဘက်မှ43ကိုတွင်ပြီးတော့အချိန်ကဂျမတိုက်စစ်မှုဂတ်မူလာ49နှစ်ကြာတင်ထားတဲ့စံချိန်ကိုချိုးနိုင်ခဲ့တာကြောင့်မက်ဆီနဲ့ဆာလာတို့ကိုကျော်ဖြတ်ပြီးတော့ဒီနေ့အတွက်အကောင်းဆုံးဘောလုံးသမားဆုကိုရသွားခဲ့တာပါလေဗန်ဒေါစကီဟာမိနစ်3ကလည်း FIFA ရဲ့အကောင်းဆုံးဘောလုံးသမားဆုကိုရထားတာကြောင့်ဒါဟာသူ့အတွက်တော့ FIFA ရဲ့အကောင်းဆုံးဘောလုံးသမားဆုကိုနှစ်နှစ်သက်တိုက်ရလိုက်တာလည်းဖြစ်ပါတယ်။အမျိုးသမီးတွေကအကောင်းဆုံးဘောလုံးသမားဆုကိုတော့ Spain နဲ့ Barcelona တိုက်စစ်မှု Alexia Putellas ကရသွားပါတယ်။ဒါကြောင့် Putellas ဟာဒီနေ့မှပြင်သစ်ဘောလုံးမဂ္ဂဇင်းကချီးမင်းတဲ့ရွှေဘောလုံးဆုရော FIFA ရဲ့တနစ်တာအကောင်းဆုံးဘောလုံးသမားဆုရောရသွားခဲ့ပါတယ်
။ And the winner is Thomas Tuchel.
ဒီတော့ကအကောင်းဆုံးနီးပြဆုကိုတော့ Chelsea သင်းကိုဥရောပ Champions League ရအောင်လုပ်ပေးခဲ့တဲ့ Germany ပြ Thomas Tuchel ကရသွားခဲ့ပြီးတော့အကောင်းဆုံးဂိုးသမားဆုကိုတော့ Chelsea နဲ့ Senegal ဂိုးသမား Edward Mendy ကရသွားပါတယ်။အမျိုးသမီးဘက်ကအကောင်းဆုံးနီးပြဆုကိုတော့ Chelsea မျိုးသမီးသင်းကိုဖလားသုံးလုံးရအောင်လုပ်ပေးခဲ့တဲ့နီးပြ Emma Hayes ကရသွားပြီးတော့အကောင်းဆုံးဂိုးသမားဆုကိုတော့ Chelsea နဲ့ Lyon မျိုးသမီးသင်းကဂိုးသမား Christian Endler ကရသွားခဲ့ပါတယ်။2020ခုနှစ်အတွက်တနက်တာအကောင်းဆုံးဂိုးပို့ကတ်ဆုကိုတော့ Tottenham အသင်းကအာဂျင်တီးနားတောင်ပံကစားသမား Eric Lamela ပြီးခဲ့တဲ့ match လက Arsenal ဘက်ကိုတွင်းတဲ့ဂိုးနဲ့ရသွားခဲ့ပါတယ်2020ခုနှစ်အတွက် FIFA ရဲ့ Fair Play Award အသံရှင်ဆုံးဆုကိုတော့ဒိမတ်အသင်းနဲ့ဈေးအဖွဲ့ကရသွားခဲ့ပါတယ် Euro 2020ပြိုင်ပွဲအတွင်းဒိမတ်ခွင့်လှစ်ကစားသမား Ericsson ရုတ်တရက်နှလုံးရက်ပြီးတော့လဲကျသွားတဲ့အချိန်မှာအချိန်မီအသက်ကယ်ဆယ်ကုသနိုင်ခဲ့တာကြောင့်ချီးမြှင့်လိုက်တာဖြစ်ပြီးတော့အကောင်းဆုံးပရိသတ်ဆုကိုတော့ဒီပွဲမှာကြီးစုအားပေးခဲ့တဲ့ဒိန်းမတ်နဲ့ဖင်လန်ပရိသတ်တွေကရသွားခဲ့ပါတယ
် Special Awards for a unique player
ဒါပြင် FIFA ရဲ့တနစ်တာအထူးဆုကိုလည်းချီးမြှင့်ခဲ့ပြီးတော့အမျိုးသားဘက်မှာတော့ပေါ်တူဂီနဲ့ Man U တိုက်စစ်မှုရော်နောက်ဒိုကရသွားခဲ့ပြီးတော့အမျိုးသမီးဘက်မှာတော့ကနေဒါအသင်းက Christine Sinclair ကရသွားပါတယ်ရနောက်တော့မြို့သားဘက်ကနိုင်ငံတကာပြိုင်ပွဲတွေမှာ115ခုတွင်ပြီးတော့ခရစ်စတီးစင်ကလဲကတော့မြို့သမီးဘက်မှာကနေဒါအတွက်188ခုနဲ့စံချိန်တင်ဂိုးအများဆုံးတွင်နိုင်ခဲ့ကြလို့ FIFA ကအထူးဆုအဖြစ်ချီးမြှင့်ခဲ့ကြတာဖြစ်ပါတယ်ဒီစုပေပွဲခန်းနာကိုတော့ဆွစ်ဇာလန်နိုင်ငံဇူရိတ်မြို့မှာကျင်းပခဲ့ပြီးတော့ရနောက်တို့တယောက်ပဲလူကိုယ်တိုင်တက်ရောက်ယူခဲ့ပြီးတော့ကျန်တဲ့သူတွေကိုတော့ online ကနေချီးမြှင့်ခဲ့တာဖြစ်ပါတယ်ခင်ဗျာတင်နစ်ပြိုင်ပွဲတွေဘက်မှာတော့ Australian Open Tennis ပြိုင်ပွဲကိုတနင်္လာနေ့ကစတင်လိုက်ပါပြီ။တနင်္လာနေ့ကပထမပွဲစဉ်မှာနာမည်ကြီးတွေက Nadal နဲ့ Zverev တို့နိုင်ရခဲ့ကြပြီးတော့မြို့သမီးဘက်မှာတော့လက်ရှိ Champion Naomi Osaka နဲ့ Ashley Barty တို့နိုင်ရခဲ့ကြပါတယ်။ဒီလိုပြိုင်ပွဲကိုစတင်လိုက်ချိန်မှာပဲကမ္ဘာနံပါတ်1 Novak Djokovic ရဲ့ Champion ပွဲကိုကာကွယ်ဖို့နဲ့ Grand Slam Champion ဆု20ကြိမ်နဲ့အများဆုံး3ကြိမ်တင်ဖို့အိမ်မက်တွေလည်းဒီတစ်ကြိမ်မှာပြတ်သွားခဲ့ပါတယ်။ဩစတြေးလျဆိုရကသူ့ရဲ့ပြည်ဝင်ခွင့်ဗီဇာကိုတောက်ကြနေမှာဒုတိယကြိမ်ပြန်ရုပ်သိမ်းပြီးတရားရုံးမှာနောက်တစ်ကြိမ်အယူခံဝင်လာမှာလဲရှုံးနေသွားတာကြောင့်တိုင်ပွဲကိုကစားလို့မရတော့ဘဲတနင်္ဂနွေနေ့ကဩစတြေးလျနိုင်ငံကနေပြန်သွားခဲ့ပြီးတော့ဒီလနေ့မှာတော့သူဟာဆာဗီးယားနိုင်ငံကိုရှောက်သွားပြီးဖြစ်ပါတယ
်။ One the amended application
ဩစတြေးလျလူဝမှုဝန်ကြီးကသူ့ရဲ့ဗီဇာကိုဒုတိယကြိမ်ရုပ်သိမ်းတာနဲ့ပတ်သက်ပြီးတော့ထပ်ပြီးတော့ယူကန်ဝင်လာမှာတရားရုံးကပယ်ချလိုက်တဲ့အတွက်သူ့အနေနဲ့လုံးစိတ်ပြတ်မိတယ်လို့ဂျိုကိုဗစ်ကပြောပါတယ်။ဒါပေမဲ့ Australia ဝန်ကြီးချုပ် Scott Morrison ကတော့ Federal တရားရုံးရဲ့ဆုံးဖြတ်ချက်ကိုကြိုဆိုတယ်လို့ဆိုပါတယ်။ Zambia သမ္မတ Alexander Vucic ကတော့ Australia အာဏာပိုင်ရဲ့ဆုံးဖြတ်ချက်မှာနိုင်ငံရေးတွေပါနေပြီးတော့ကာကွယ်ဆေးနဲ့ပတ်သက်တဲ့မူဝါဒတွေဟာလည်းရှင်းရှင်းလင်းလင်းမရှိဘူးဆိုပြီးတော့ဝေဖန်လိုက်ပါတယ်
။ Either phone of him.Just to be directly on a Konya vaccine system name of Rabo Duje.
ကျွန်တော်တပ်ပြီးပြောချင်တာကစေမထိုးရတဲ့သူဘယ်သူ့ကိုမှနိုင်ငံ내ကိုပေးမဝင်ဘူးလို့ရှင်းရှင်းလင်းလင်းပြောရတယ်ဆိုရင် Novak Djokovic အနေနဲ့လည်းမသွားပဲဒါမှမဟုတ်စေထိုးရင်လည်းထိုးရမှာပေါ့ဗျာ
။အခုလို Djokovic ရဲ့ visa ကိုဒုတိယအကြိမ်ပယ်ဖျက်လိုက်တဲ့အတွက်ဥပဒေအရတော့သူဟာ Australia နိုင်ငံကိုနောက်ထပ်3နှစ်ဝင်ခွင့်ရမှာမဟုတ်ပါဘူး။ဒါမဲ့လည်းရှင်းနေမှာဂျိုကိုဗစ်ကိုဝင်ခွင့်ပြုကောင်းပြုတော့မှာဖြစ်ပြီးတော့သူပြိုင်ဖို့အတွက်တကားဖွင့်ထားတယ်လို့ဝန်ကြီးချုပ်မော်ရီဆန်ကဩစတြေးလျရေဒီယိုတစ်ခုနဲ့အင်တာဗျူးမှာပြောလိုက်ပါတယ
်။ And I'm not going to sort of precondition any of that or say anything that would
ဝန်ကြီးတွေဘက်ကတောင်းဆိုချက်မျိုးမျိုးလုပ်လို့မရအောင်ကြိုတင်သတ်မှတ်ချက်မျိုးကျွန်တော်ဘက်မှာဘာမှမရှိပါဘူး။သုံးနှစ်ပြည်ဝင်ခွင့်ရှောက်လို့မရဘူးဆိုတော့လည်းပတ်သက်လို့ကျွန်တော်ပြောချင်တာကမှန်ကန်တဲ့အချိန်ဒီကူအမသူ့အနေနဲ့ပြန်လာနိုင်တဲ့ခွင့်ရရှိပြီးအဲ့ဒီအချိန်မှာတအားစဉ်းစားတော့မှာပ
ါ။ဩစတြေးလျဆိုရရဲ့သုံးချက်ချက်နဲ့ပတ်သက်ပြီးတော့လူမှုကွန်ရက်တွေမှာရောပြိုင်ပွဲကစားသမားတွေမှာပါထောက်ခံတန်းတွေဝေဖန်တန်းတွေလည်းမျိုးမျိုးရှိခဲ့ပါတယ်။အဓိကပြိုင်ပွဲကစားသမားတူဖြစ်တဲ့နဒါကတော့သူ့အနေနဲ့ Djokovic နဲ့သဘောမတူတာတွေရှိပေမဲ့သာသမာတရားအနေနဲ့လေးစားကြောင်းဒါပေမဲ့တစ်ဖက်မှာလည်းတရားရုံးကဆုံးဖြတ်ချက်အတိုင်းပဲဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်လူငယ်မျိုးဆက်တွေတဲက Alexander Zverev နဲ့ Daniil Medvedev တို့ကတော
့ he had a visa right so I don't think he would have traveled here just by luck without
ကျွန်တော်ပြောချင်တာကသူ့မှာဗီဇာရှိတယ်ဟုတ်တယ်မလားသူကတော့နိုင်ငံတည်းကိုဝင်ဖို့မှန်ကန်တဲ့တရားဝင်ခွင့်ပြုချက်မရှိပဲပြီးတော့ကစားလို့ရနိုင်မယ်မထင်ဘဲနဲ့တော့ဝင်ခွင့်ရမရဆိုတာကံသေးกว่าဆိုပြီးလာမယ်လို့တော့ကျွန်တော်မထင်ပါဘူးပြည်ဝင်ခွင့်ရှိတယ်ဆိုရင်ကစားခွင့်ရမယ်လို့တွက်ထားမှာပဲလေ
I want to say about Novak's situation that it's you know where in Australia it's their rules.
လူပန်းကိစ္စနဲ့ပတ်သက်ပြီးပြောရရင်ကျွန်တော်တို့ကဩစတြေးလျမှာဆိုတော့သူတို့ရဲ့စီမင်းစည်းကမ်းနေတဲ့ညီပေါ့ဒါပေမဲ့ကျွန်တော်သိတာတစ်ပြောရရင်တော့သူကြီးမှကစားဖို့အတွက်တရားဝင်ကင်းလွတ်ခွင့်ရတယ်ဆိုရင်တော့သူ့အနေနဲ့ကစားခွင့်ရတယ်မှာလေဒါပေမဲ့ဒီကင်းလွတ်ခွင့်ကတရားဝင်မဟုတ်ဘူးဒါမှမဟုတ်တခြားတစ်ခုကတရားမဝင်ဘူးဆိုရင်တော့ဘယ်နိုင်ငံမှဆိုဝင်ခွင့်မပေးဘဲညင်းနိုင်ပါလိမ့
်ဂျိုကိုဗစ်ရဲ့နီးပြဟောင်းဘောရစ်ဘက်ကာကတော့ဒီကိစ္စမှာဘယ်သူမှမနိုင်ပဲအားလုံးရှုံးတာဖြစ်ကြောင်းဂျိုကိုဗစ်အတွက်တော့အကြီးမားဆုံးဆုံးရှုံးမှုဖြစ်သလိုဒါဟာတင်နစ်ဩစတြေးလျအတွက်ရောဗစ်တိုးရီးယားပြည်နယ်အစိုးရအတွက်ရောမကောင်းသလိုဩစတြေးလျနိုင်ငံအတွက်လည်းမကောင်းဘူးဆိုပြီးတော့ပြောလိုက်ပါတယ်။ဘောရစ်ဘက်ကာပြောသလိုဒီကိစ္စဟာဘသူအတွက်မှမကောင်းသလိုတစ်ဖက်စလုံးမှာလည်းအမားတွေရှိတယ်လို့ဆိုရမှာပါ။ကာယောဂါဖြစ်နေတဲ့အချိန်မှာကာကွယ်ဆေးမထိုးတာကဂျိုကိုဗစ်ဘက်ကအမားသူ့ရဲ့လိုအပ်ချက်ဖြစ်သလိုကာကွယ်ဆေးမထိုးတဲ့သူတွေကိုပေးမဝင်ဘူးလို့ပြတ်ပြတ်သားသားမပြောဘဲဖရိုအစိုးရနဲ့ပြည်နယ်အစိုးရကြားမှာမူဝါဒရေးရာရှင်းရှင်းလင်းလင်းမရှိတာကဩစတြေးလျအာဏာပိုင်တွေဘက်ကအမားလို့ဝေဖန်သူတွေကထောက်ပြနေကြပါတယ်ခင်ဗျာ
။ဖူယန်နိုင်စီစဉ်တင်ဆက်တဲ့အပတ်စဉ်အားကစားကဏ္ဍကိုနားဆင်ကြကြရတာပါခင်ဗျာ။ဒီနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ။ VOA American တန်ကနေဗုဒ္ဓနေ့ညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။တော်ရရှင်တို့အနေနဲ့ VOA မြန်မာပိုင်းကိုအီးမေးလ်ကတဆင့်ဝေဖန်အကြံပေးခြင်းကြတယ်ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်ခင်ဗျ။ခုဆက်ပြီးတော့နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုကုကြော်ကြော်သိန်းကတလဲတင်ပြပေးပါဦးမယ်ခင်ဗ
ျ။နိုင်ငံတကာရုံး ICJ မှာလူမျိုးတုံးတပ်ဖြတ်မှုဆိုင်ရာစွပ်စွဲချက်တွေအတွက်မနိုင်ငံဘက်ကခြေပါခဲ့တာတွေအပေါ်ကြောင်းနာပွဲတရက်ကိုဖေဖော်လ27ရက်နေ့ကနေ28ရက်နေ့ထိလှုပ်သွားမယ်လို့နယ်သာနိုင်ငံတဟိတ်မြို့အခြေဆိုင် ICJ တရားရုံးကဒီကနေ့ရက်စွဲနဲ့ထုတ်ပြန်ချက်တရက်မှာဖော်ပြထားပါတယ်။2019ခုနှစ်ရခိုင်ပြည်နယ်ရှင်လင်းရေးစစ်ဆင်မှုတွင်ရိုဟင်ဂျာမွတ်စလင်တွေကိုစစ်တပ်ကလူမျိုးတုံးတက်ချက်မှုကျူးလွန်ခဲ့တယ်ဆိုပြီးဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကို ICJ မှာတရားစွဲထားတာပါ။အဲဒီဆွဆွဲချက်တွေပထမဆုံးကြားနာပွဲကို2019ခုနှစ်ကလုပ်ခဲ့ပြီးအဲဒီအချိန်ကနိုင်ငံတော်တမင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကဥဆောင်ခြေပါခဲ့ပါတယ်။ဖေဖော်လာ27ရက်နေ့မှာစမယ့်ကြားနာပွဲကိုလူကိုယ်တိုင်တက်ရောက်တာနဲ့အွန်လိုင်းကတက်ရောက်တာနှမျိုးရောပြီးလုပ်သွားမယ်လို့ ICJ ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မနက်ကမှစစ်တပ်ကအနာသိမ်းလိုက်ပြီးတဲ့နောက်လူမှုထောက်ကူပြုကဏ္ဍအသီးသီးမှာလုပ်ခဲ့တဲ့အမျိုးသမီးတွေရိုင်းနေခံရဖမ်းဆီးခံခဲ့ကြရတယ်လို့လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမီရှယ်ဘက်ချလက်ကပြောပါတယ်။ကမ္ဘာတဝန်းဒေသအသီးသီးမှာငြိမ်းချမ်းရေးတည်ဆောက်သူအမျိုးသမီးတွေရင်ဆိုင်ခဲ့ရတဲ့အခြေအနေရရနဲ့ပတ်သက်ပြီးအင်္ဂါနေ့ကကုလသမဂ္ဂလူမျိုးရေးကောင်စီမှတင်ပြချိန်တွင်မြန်မာနိုင်ငံကအမျိုးသမီးတွေရင်ဆိုင်နေရတာတွေကိုလည်းမဟာမင်းကြီးဘက်ချလက်ကထည့်ပြောသွားတာပါ။ရုရှား-ယူကရိန်းနဲ့ဇာတ်လျှောက်တင်းမာမှုလျှော့ချရေးမှာတန်တမန်နီလန်းကိုတုံ့ချဖို့အတွက်ရှင်းလင်းတဲ့ဦးစားပေးရွေးချယ်ချက်တခုရှိနေတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကန်ကပြောပါတယ်။ဒါပေမဲ့လည်းရုရှားအနေနဲ့ယူကရိန်းကိုထပ်ပြီးကျူးကျော်ရင်တိတ်ကိုစိုးရွားတဲ့အကျိုးဆက်တွေနဲ့ရင်ဆိုင်ရမယ်လို့ဝန်ကြီးဘလင်ကန်ကသတိပေးပါတယ်။အမေရိကန်နိုင်ငံကလူတွေအနေနဲ့ကိုဗစ် -19 ရောဂါရှိမရှိအိမ်မှာစစ်ဆေးလို့ရတဲ့ပစ္စည်းတွေကိုအမေရိကန်အစိုးရစီကနေအခမဲ့မှာယူနိုင်ကြပါပြီ။covidtest.gov ဆိုတဲ့ website မှာကိုယ့်ရဲ့နာမည်နဲ့အင်္ဂလိပ်စာကိုဖြည့်ပေးလိုက်ရုံနဲ့မိသားစုတစုအတွက် covid ဆန္ဒပစ္စည်း၄ခုပါအထူးထုတ်ကိုအစိုးရ support လုပ်ငန်းကနေတစ်ဆင့်ပို့ပေးမှာဖြစ်ပါတယ်ခင်ဗျာ
ဒီကနေ့အတွက်နောက်ဆုံးရရှိထားတဲ့သတင်းကျဉ်းချုပ်ကိုခုချော်ချော်သိန်းကတင်ပြပေးခဲ့တာပါခင်ဗျာဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကတော့အလိမ်မှာဖြစ်ပါတယ်စက်ပိုင်းဆိုင်ရာနဲ့ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Cornelius Tenor နဲ့ PJ Elliot တို့ဖြစ်ကြပါတယ်ခင်ဗျာကျွန်တော်ကတော့ဇဝန်လိုက်ပါဖီယိုကိုနားဆင်ကြည့်ရှုအားပေးခဲ့ကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်။သောရရှိများနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်တွေခတ်သင်ခင်းဝေးပြီးတော့လူဝင်ဆန္ဒတွေအမြန်ဆုံးပြည့်ဝနိုင်ကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.